Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2024ခုနှစ် April 22ရက်နေ့တနင်္ဂနွေနေ့မတ်တပ်ရေဒီယိုရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ website, Facebook, YouTube စာမျက်နှာတွေကပါတပြိုင်တည်းစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မတ်တပ်အသံလွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားပါမယ်
။မြန်မာပြည်မှာတိုက်ပွဲတွေပြင်းထန်နေဆဲဖြစ်ပြီးစစ်ရှောင်တွေထိုင်းဘက်ကိုထောင်နဲ့ချီထွက်ပြေးနေတဲ့အတွက်ထိုင်းအာဏာပိုင်တွေကနေဆက်လုံခြုံရေးကိုတင်းကျပ်ထားပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးရဲ့ရှေ့သတင်းပတ်တရုတ်ခီးစင်မှာမြန်မာအရေးကိုထည့်သွင်းဆွေးနွေးဖို့ရှိပါတယ်။ဂါဇာမှာအစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်ပါလက်စတိုင်း၉ဦးရမနေတေဆုံးခဲ့ရပါတယ
်။အခုလိုနောက်ဆုံးရသတင်းတွေအပြီးမှာတော့ညဝရီမှာဒီကနေ့တနင်္ဂနွေနေ့အာယုံတက်ချိန်အထိတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုဥစွာတင်ပြပေးပါမယ်။အဲဒီနောက်မှာတော့ဒုအတန်းဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာအာရှနိုင်ငံရေးလျာစီးပွားသတင်းများဥရုယာသီနဲ့အနာဂတ်ကဘာသတင်းတွေကသူတာစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုငင်းချမ်းအေးကပြောပြပါမယ်။
ထိုင်းမြန်မာနယ်စပ်မြောက်ရီမြို့မှာစနေနေ့ကတိုက်ပွဲတွေပြင်းထန်နေလို့ထိုင်းဘက်မှာနယ်စပ်လုံခြုံရေးတိုးမြင့်ချထားပြီးအခြေအနေအမျိုးမျိုးအတွက်ပြင်ဆင်ထားဖို့ထိုင်းဝန်ကြီးချုပ်ကအမိန့်ထုတ်ထားပါတယ်။ထိုင်းဝန်ကြီးချုပ်ဆရတ်တာတာဝီစင်ကမတိမငြိမ်ဖြစ်နေတဲ့မြန်မာအခြေအနေကိုအနီးကပ်စောင့်ကြည့်နေပြီးထောင်ထဲချတဲ့အရက်သားတွေထိုင်းဘက်ကိုထွက်ပြေးလာနေတာကြောင့်လိုအပ်ရင်လူသားချင်းစာနာမှုအကူအညီတွေပေးဖို့ပြင်ဆင်ထားတယ်လို့ဆိုပါတယ်။လာမယ့်အင်္ဂါနေ့မှလည်းမဲဆောက်ကိုကိုယ်တိုင်သွားကြည့်မယ်လို့ထိုင်းဝန်ကြီးချုပ်ကသူ့ရဲ့လူမှုကွန်ရက်မှာရေးပါတယ်။နေဆက်မှာတိုက်ပွဲတွေဖြစ်နေတာကိုမလို့လားပဲထိုင်းပြည်သူလူထုနဲ့နေဆက်လုံခြုံရေးကိုကာဝယ်သွားမယ်လို့ဆိုပါတယ်ထိုင်းနိုင်ငံရဲ့ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာတော့မကြခင်အခြေအနေတွေပုံမှန်ပြန်ဖြစ်လာမယ်လို့မျှော်လင့်ကြောင်းနဲ့နေဆက်မှာတိုက်ပွဲတွေမပြန့်ပွားစေဖို့တိုက်တွန်းထားပါတယ်ထိုင်းနိုင်ငံရဲ့အချုပ်ချာပိုင်နယ်မြေနဲ့လေပိုင်နဲ့ကိုကျူးကျော်ချိုးဖောက်ပြီးနေဆက်မှာရှိတဲ့ပြည်သူတွေရဲ့လုံခြုံရေးကိုမထိခိုက်စေဖို့ထိုင်းကမြန်မာတန်ရုံးကိုအကြောင်းကြားထားတယ်လို့ဆိုပါတယ်ထိုင်းမြန်မာချစ်ကြည်တရားအမှတ်နှစ်နေမှာစနေနေ့ကတိုက်ပွဲတွေပြင်းထန်ခဲ့တာပါမြန်မာစစ်ကောင်စီထိန်းချုပ်ထားတဲ့နိုင်ငံပိုင်သတင်းစာတွေမှာတော့ KNU အဖွဲ့ကစစ်ကောင်စီအခေါ်အကြမ်းဖက်မှုကိုလိုလားသူများ KKO ခွဲထွက်အဖွဲ့နဲ့ PDF အမေရိကန်အကြမ်းဖက်သမားတွေကလက်နက်ကြီးတွေအဝေး train drone တွေနဲ့အသုံးပြုပြီးတာလွန်အင်အားနဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုဝင်းတိုက်လို့ဒေသတည်ငြိမ်အေးချမ်းရေးအတွက်လေကြောင်းတိုက်ခိုက်မှုနဲ့တုံ့ပြန်ခဲ့ရပြီးအကြမ်းဖက်ပူးပေါင်းအဖွဲ့ကအကြဆုံးအများပြားနဲ့ဆုတ်ခွာခဲ့ရကြောင်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျ American နိုင်ငံရေးဝန်ကြီး Anthony Blinken ဟာလာမယ့်သတင်းပတ်တဲ့တရုတ်နိုင်ငံခီးစဉ်အတွင်းမှာတခြားကမ္ဘာအရေးကိစ္စရပ်တွေနဲ့တူမြန်မာနိုင်ငံအရေးကိုလည်းထက်သွင်းဆွေးနွေးသွားဖို့ရှိတယ်လို့ American ဆိုတာတာဝန်ရှိသူတူကရိုက်တာသတင်းဌာနကိုပြောပါတယ်။နိုင်ငံသားရေးဝန်ကြီး Blinken ဟာသူ့ရဲ့ဒုတိယအကြိမ်မြောက်တရုတ်နိုင်ငံခီးစဉ်ဖြစ် April 24ရက်ကနေ26ရက်ထိရှန်ဟိုင်းနဲ့ Beijing မြို့တွေမှာတရုတ်အကြီးအကဲအရာရှိတွေနဲ့တွေ့ဆုံဆွေးနွေးသွားဖို့စီစဉ်ထားတာပါ။တရုတ်နယ်စပ်အပါအဝင်မြန်မာရဲ့အိန္ဒိယနိုင်ငံတွေနဲ့ထိစပ်နေတဲ့နယ်နိမိတ်အားလုံးမှာစစ်ကောင်စီတပ်တွေနဲ့တိုင်းရင်းသားတော်လိုင်းအင်အားစုတွေတိုက်ပွဲတွေပြင်းထန်နေချိန်ဒေသတွင်းကိုအမေရိကန်ထိပ်တန်းသံတမန်တဦးသွားရောက်မှာလည်းဖြစ်ပါတယ်။ဒီခီးစဉ်အတွင်းမှာအရှေ့အလယ်ပိုင်းချက်တဲယူကရိန်းစစ်ပွဲမှာရုရှားဘော်တရုတ်ကမပံ့ပိုးရေးတောင်တရုတ်ပင်လယ်တွင်တရုတ်ရဲ့ရန်လိုမှုတွေနဲ့မြောက်ကိုရီးယားရဲ့မစင်မကျင်လုပ်ရည်တွေနဲ့ချင်းချောက်ပြောဆိုမှုတွေစတဲ့အကြောင်းကိစ္စရပ်တွေကိုလည်းဆွေးနွေးသွားဖို့ရှိပါတယ်။ရုရှားရဲ့ကာဝေးလုပ်ငန်းတွေကိုထောက်ပံ့ပေးနေတဲ့တရုတ်ကုမ္ပဏီတွေကိုအမေရိကန်ကအရေးယူဖို့ပြင်ဆင်ထားတယ်လို့အမေရိကန်အကြီးတန်းအရာရှိတူကသတင်းထောက်တွေကိုထုတ်ပြောထားလို့ဒီကိစ္စဟာလည်းဘလင်ကန်ရဲ့ခီးစဉ်မှာဦးစားပေးဆွေးနွေးသွားဖို့ရှိနေပါတယ်ညာ
ဖီယိုအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 933နဲ့9383ညာလိုင်းထိုမီတာ49 kHz 6153ညာပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505ရူကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့တနင်္ဂနွေမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာပေးပါမယ်ခင်ဗျာဂါဇာကမ်းမြောင်တောင်ဘက်စွန်းကရာဖာမြို့ကိုတောက်ကြနေနှောင်းပိုင်းကအစ္စရေးဘက်ကလေကြောင်းတိုက်ခိုက်မှုကြောင့်လူကုန်းသေဆုံးခဲ့ပြီးကလေး6ဦးသေဆုံးခဲ့ရတယ်လို့ဆေးရုံအာဏာပိုင်တွေကစနေနေ့မှာသတင်းထုတ်ပြန်ပါတယ်အီဂျစ်နဲ့ထိစပ်နေတဲ့ရာဖာမှာဂါဇာတဝန်းကအစ္စရေးထိုးစစ်ကြောင့်နေရွတ်ခွာခဲ့ရတဲ့ပါလက်စတိုင်းစစ်ပြေးဒုက္ခသည်တသန်းကျော်ပါဝင်လူရည်1.3တန်းကျော်ပိတ်မိနေတာပါရာဖာကိုမြေပြင်ထိုးစစ်မဆင်မှုနိုင်ငံတကာအတိုင်းဝန်းကတောင်းဆိုနေချိန်မှာအစ္စရေးရဲ့အဓိကမဟာမိတ်ဖြစ်တဲ့အမေရိကန်ပြည်ထောင်စုအနေနဲ့ရာဖာစစ်ဆေးရေးကိုထောက်ခံတာမျိုးမလုပ်နိုင်ဘူးလို့ အီတလီမှာကျင်းပတဲ့ကမ္ဘာစစ်မှုထိပ်သီး G7 နိုင်ငံများအစည်းအဝေးမှာအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကတောက်ချနေမှာပြောထားတာပါ။ရာဖာမှာစစ်စင်ကြန့်ရှိနေတဲ့အရက်သားတွေအတွက်စိုးရတဲ့အကျိုးဆက်တွေဖြစ်လာမယ်လို့ဘလင်ကင်ကသတိပေးခဲ့ပါတယ်။ဒီတော့တွေမှာပဲတရုတ်တူရကီသမ္မတအာဒိုဘန်ဟာဂါဇာကမ်းမြောင်ဒေသမှာအပြစ်ခတ်ရဲစဲရေးနဲ့လူသားချင်းစာနာထထားမှုဆိုင်ရာအကူအညီတွေပေးရနိုင်ဖို့ဟာမတ်ခေါင်းဆောင်အစ်စမေဟာနီယေးနဲ့စနေနေ့ကအစ္စတန်ဘူလ်မှာတွေ့ဆုံခဲ့တယ်လို့တူရကီနိုင်ငံပိုင် TRT သတင်းဌာနမှာဖော်ပြထားပါတယ်ခင်ဗျာ။အမေရိကန်အောက်လွှတ်တော်မှာယူကရိန်း၊အစ္စရေးနဲ့တခြားအမေရိကန်မဟာမိတ်နိုင်ငံတွေအတွက်နိုင်ငံများအကူအညီဒေါ်လာ95ဘီလီယံထောက်ပံ့ရေးအစီအစဉ်ကိုစနေနေ့ကစတိုက်မဲခွဲဆုံးဖြတ်ပြီးရှားပါးဖြစ်စဉ်အဖြစ်အလျင်အမြန်ပဲအတည်ပြုနိုင်ခဲ့ပါတယ်။လွှတ်တော်ခေါင်းဆောင်တွေဟာလက်ရာဇွန်ရှီယိုးဆွဲဝါဒီအတိုက်ခံတွေအတည်ပြုနိုင်အောင်တွန်းအားပေးနိုင်ခဲ့တာပါ။လွှတ်တော်ဥက္ကဋ္ဌ Republican Mike Johnson ဟာသူ့ရဲ့ဥဆောင်မှုရာထူးနေရာထိခိုက်လာနိုင်မှာကိုရင်းပြီးတော့စနေနေ့မှာစတိုက်မဲခွဲဆုံးဖြတ်နိုင်မှုဒီမိုကရက်တွေရဲ့ထောက်ခံမှုကိုအားကိုးခဲ့ရတာပါ။ဒါကြောင့်ယူကရိန်းနဲ့ Israel အပေါ်အကူအညီပေးရင်းနဲ့ဂါဇာကမ်းမြောက်တွဲလူသားချင်းစာနာထထားမှုဆိုင်ရာကယ်ဆယ်ရေးအစီအစဉ်တွေကိုတခဲနဲ့အတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။ဒါအပြင်တရုတ်အခြေစိုက်လူသိများတဲ့ Social Media Platform တစ်ခုဖြစ်တဲ့ TikTok ကိုတစ်နှစ်အတွင်းသူတို့ရဲ့အစု Share တွေကိုမရောချခဲ့ရင်အမေရိကန်ပြည်တော်စုမှာတားမြစ်မဲ့ဥပဒေကိုလည်းစနေနေ့မှာအတည်ပြုနိုင်ခဲ့ပါတယ်။အောက်လွှတ်တော်မှာအခုအတည်ပြုထားတဲ့ဥပဒေကြမ်းကိုအထက်လွှတ်တော်မှာလာမယ့်ရက်တွေတဲ့သဘောတူနိုင်ခဲ့ရင်တော့သမ္မတဂျိုးဘိုင်ဒန်ကနောက်ဆုံးလက်မှတ်ရေးထိုးပြီးအတည်ပြုဖို့ပဲကြံတော့တာဖြစ်ပါတယ်ခင်ဗျာ
။သတင်းတွေကိုကိုငင်းချမ်းအေးပြောပြသွားတာပါ။VOA American အသံရဲ့တင်းငွေနေနေမတက်ဖက်ရေဒီယိုလှုပ်တံအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့မြဝတီတိုက်ပွဲအခြေအနေသတင်းပေးပို့ချက်ကိုတင်ဆက်ပါမယ်။ထိုင်းမြန်မာနယ်စပ်မြဝတီမြို့မှာတင်းငွေနေနေမတက်ပိုင်းအထိတိုက်ပွဲတွေပြင်းထန်နေပါတယ်။လေကြောင်းတိုက်ခိုက်မှုတွေစနေနေ့တညာလုံးရှိခဲ့သလိုပစ်ခတ်တံတွေလည်းကြားနေရတယ်လို့ဒေသခံတွေကပြောပါတယ်။ထိုင်းဘက်ကိုစစ်ပီးဒုက္ခသည်တွေလည်းထောင်ထဲချီပြီးရောက်ရှိနေပါတယ်။ VOA သတင်းတောက်မတ်အေးအေးမာကပြောပြမှာပါ။
ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီမြို့မှာစစ်ကောင်စီတပ်တွေနဲ့ KNLA PDF ပူးပေါင်းတပ်တွေကြားတိုက်ပွဲတွေပြင်းထန်နေပြီး AB လ20ရက်နေ့မနက်အစောပိုင်းကစပြီးချစ်ကြည်ရဲတရားနှင်နန်းမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်သားတွေကိုပူးပေါင်းတပ်တွေကရှင်းလင်းနေတာဖြစ်ပါတယ်စစ်ကောင်စီဘက်ကလည်းလေကြောင်းကနေတနေ့လုံးတိုက်ခိုက်နေတာဖြစ်ပြီးစနေညပိုင်းအထိတိုက်ပွဲတွေဆက်ဖြစ်နေတယ်ဆိုပြီးနေဇက်နေပြည်သူတို့ကပြောပြပါတယ
်ညတနာရီနဲ့7မိနစ်မှာဟိုကလက်နဲ့ကြည့်ကြ5ချက်3တော့ကြာတယ်ကြာတယ်နောက်တနာရီနဲ့3ချက်မှာတစ်ချိန်နှလုံးကြာတာကြာတယ်ခိုက်ပွဲရဆက်ဖြစ်နေတာပ
ါစနေနေ့တနေ့လုံးညဘက်အထိစစ်ကောင်စီဘက်ကလေကြောင်းကနေဘုံအလုံးကြီး150ကျော်လောက်ပစ်ခတ်ခဲ့တာကြောင့်ထိုင်းဘက်ကိုနေဇက်တစ်လျှောက်စစ်ဘေးရှောင်သူ8000လောက်ထွက်ပြေးလာကြတာဖြစ်ပြီးကြားအမတ်တစ်ကနေတရားဝင်ကူလာသူကလည်း3000လောက်ရှိတယ်ဆိုပြီးစစ်ဘေးရှောင်တွေကိုအကူအညီပေးနေသူတူက VOA ကိုပြောပြပါတယ
်ဒီနေ့မလက်ပိုင်းကနေပါဒီညမိုးချိုးတဲ့ဒီကျွန်တော်တို့ကဓာတ်နဲ့ပတ်ဝန်းကျင်မှာပဲရှိတယ်ပြည်သားမှာ happy နဲ့ဘုံလာကျဲတာကျွန်တော်တို့တွေ့နေရတယ်အဲစစ်ပောင်းဘုံလုံးကြီး150ကျော်လောက်ရှိမယ်လို့ကျွန်တော်တို့ဟိုခန့်မှန်းရတယ်ပေါ့နော် happy က3ကြီးနဲ့ဒါတွေပတ်ပြီးတော့ဆက်ကျဲတာပြရတယ
်
ထိုင်းဘက်ချောင်းကူလာတဲ့ဒီစစ်ချောင်းစခန်းကြီးရောက်တဲ့လူကြီးကဒီဇက်တချောင်းမှာဆိုရှင်စစ်ချောင်းစခန်းကြီးတော့8000လောက်ရောက်တယ်ဆိုလို့ပြရတယ်။နောက်တစ်ခုကဒီအမှတ်ကြမ်းနေပြီးတော့ညဝတီကနေဒီမဲဆောက်ဘက်ချောင်းလာတဲ့လူကြီးကထိမှတ်ခြင်းဒီ3000ကျော်ရှိလို့ပြရတယ်။အဲ့တော့မနက်မိုးလင်းကလည်းညမိုးချိုးခါကူရတယ်ကျွန်တော်တို့ပို့ပြရတာ။ဒီပေါင်းဒီလိုရှင်ကျွန်တော်ဒီ1000ကျော်လောက်ဒီကထိုင်းဘက်ချောင်းရောက်လာတာ။
ပြစ်ခတ်မှုတွေကြောင့်ထိခိုက်သေးဆုံးမှုတွေရှိနေတယ်လို့လည်းဒေသခံတွေကပြောပါတယ်။အရက်သားတွေထိခိုက်ဒဏ်ရာရကြတယ်လို့တောင်ရင်မြင့်အနီးမှာတော့စစ်ကောင်စီတပ်သားတွေသေဆုံးနေတာတွေကိုဈေးလွတ်ရာထွက်ပြေးတိမ်းရှောင်ကြရင်တွေ့ခဲ့ကြရတယ်လို့လည်းပြောပါတယ်
။ကန်နဖူရောက်တဲ့အချိန်ကပါလားစစ်သေးဆောင်တွေကကန်အဲ့ဒီလက်နက်ကြီးတွေကြပြီးတော့နောက်ပိုင်းမှာဒီကခံဘက်ကောင်ကိုခူးလာကြတယ်ခူးလာကြတဲ့လမ်းမှာကြောက်ကြရပါတော့ဒီလိုဆောင်အောင်ပြတော့ရတယ်။အောင်တော့ပေါ့အလောင်းကြီးပုံရပါတော့နော်။အဲဆက်ကအလောင်းကြီးဆိုတော့ပြောတယ်။အဲတချို့ကတော့ပန်တက်တချို့ကတော့မှောက်ကုန်လဲပေါ့နော်။အဲတောင်းရင်းနေရှင်ပါ
အရသားတွေထိခိုက်သေးဆုံးနေတာတွေကိုတော့ပရဟိတအကူအညီပေးနေသူတွေကထိုင်းဘက်ချမ်းကိုလူနာတင်ကားတွေနဲ့ပို့ဆောင်ပေးနေကြတာပါအခုချိန်ထိတော့သေဆုံးသူအရေအတွက်ကိုအတိအကျမသိရသေးပါဘူးတောင်ရင်းမြစ်တစ်လျှောက်မှာတော့စနေညဘက်ထိဖက်ပြေးလာနေသူတွေရှိနေတဲ့အတွက်တရားဝင်ဝင်ရောက်ရတဲ့ချစ်ကြည်တရားတစ်ကိုထိုင်းအနာပိုင်းတွေကအချိန်တိုးပြီးတော့ဖွင့်လှစ်ပေးထားပါတယ်ရှင
်မြဝရီအခြေအနေကိုမအေးအေးမှပြောပြသွားတာပါဘတ်စင်ကဏ္ဍတွေကိုစတင်တင်ဆက်တော့မှာမို့ပထမအဦးဆုံးဒုအတန်အစီအစဉ်နဲ့စတင်ပါမယ်အချင်းတော်နေတဲ့မှာအမျိုးသမီးနိုင်ငံရဲ့အချင်းသူတွေအထူးသဖြင့်တော့ကိုဝင်ဆောင်ကျမ်းမာရေးစောင့်ရှောက်မှုလိုအပ်သလောက်မရတဲ့အခြေအနေတွေကို Frontier မြန်မာဝိုင်းတော်သားတွေကဒုအတန်အစီအစဉ်မှာတင်ပြထားတာကိုပြန်လည်ထုတ်လွှင့်ပေးပါတယ
်ခစားရတာတော့မမေဖမ်းမခံရခင်ချွေးကိုပြန်ပြီးနောက်ဆုတ်ပလိုက်ချင်တယ်ပြီးတော့မမေကတဖြည်းဖြည်းနဲ့ပိန်ပိန်လာရဲတွေ့လိုက်ရင
်ကလေးငယ်လေးတွေကဘာပြမမရှိဘူးပေါ့နော်တို့တော့လည်းပဲအဲ့ဒီကလေးငယ်လေးတွေကမိဘနဲ့အတူတူဒီပြစ်ဒဏ်တွေကိုခံရလို့မျိုးပဲ
မြမချင်းထောင်တွေရဲ့စိုးဝါလာတဲ့ထောင်တွင်းအခြေအနေတွေနဲ့ကျမ်းမာရေးစောင့်ရှောက်မှုအားနေတာတွေဟာထောင်ချနေတဲ့ကိုဝင်ဆောင်မိခင်နေနဲ့သူတို့ရဲ့ကလေးငယ်တွေအတွက်အသက်အန္တရာယ်ကိုချိန်ချောင်းနေပါတယ်ထောင်တွင်းမှာကိုဝင်ဆောင်ချိန်နဲ့မွေးဖွားချိန်ကိုကျော်လွန်ပြီးရှင်သန်လာတဲ့ကလေးငယ်တွေကိုမိခင်တွေဟာအချင်းနောင်နေထဲမှာပဲသူတို့နဲ့အတူထားပြီးစောင့်ရှောက်မှလာဒါမှမဟုတ်ကလေးတွေကိုထောင်ပြင်ဘက်ကိုပို့ပြီးတော့မိသားစုတွေကိုစောင့်ရှောက်စေမှလာစတဲ့ထိခိုက်နာကျင်စရာကောင်းတဲ့ဆုံးဖြတ်ချက်တွေကိုချရမှာပါမင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းကလူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တပ်ပတ်စင်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေဒီ season ကို Foundation Hero တဲ့ကကူညီပံ့ပိုးပေးထားတာပါဒီတစ်ပတ် season ကိုတော့ Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါစောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်
ပိန်သွားရဲ့ငိုတော့ငိုချင်တာပေါ့သူရှိမှမငိုမိအောင်စကားကြီးပြောရတာပေါ့သူကတော့မေးရပေါ့ဘာလို့နေလဲအဆင်ပြေလားပတ်စံရှိလားပေါ့အများကြီးပဲမေးရပေါ့ကလေးမခေါ်လာဦးလားလဲမေးရယ်ကလေးကနေမကောင
်းဆေကျော်တဲ့အရွယ်မနှင်းပွင့်ကအချင်းကြနေတဲ့သူ့အမိနဲ့တွေ့ခဲ့ရတဲ့နောက်ဆုံးအခြေအနေကိုပြောပြခဲ့တာပါမနှင်းပွင့်အမိက2021 February ကစစ်အာဏာသိမ်းပြီးနောက်အာဏာရှင်စန့်ကျင်တဲ့အင်အားစုတွေကိုထောက်ပံ့နေဆိုတဲ့ဆွဆွဲချက်နဲ့စစ်ကောင်စီကဖမ်းဆီးထောင်ချထားတာပါဖမ်းခံရခြင်းတုန်းကမနှင်းပွင့်အမိကကိုဝင်နေပါအဲ့ဒါကြောင့်ထောင်ထဲမှာပဲကိုဝင်ဆောင်ပြီးကလေးမွေးဖွားခဲ့ရပါတယ်။အခုသူ့အမိမေးတဲ့ကလေးဆိုတာကမနှင်းပွေရဲ့မောင်လေးဖြစ်ပါတယ်။မိသားစုတွေကတော့ကလေးမွေးတဲ့ဆိုတဲ့သတင်းကိုအချင်းထောင်ဘက်ကအကြောင်းကြားမှသိခွင့်ရခဲ့တာပါ။အချင်းထောင်တွေမှာလူတွဲထောင်ဝင်စားကိုကိုဗစ်ကာလကလေးကနေ2023အောက်တိုဘာလအထိပိတ်ပင်ထားခဲ့တာကြောင့်မနှင်းပွေကသူ့အမိနဲ့မတွေ့ခဲ့ရတာလဲကြာလနေပါပြီ။ဒါပေမဲ့သူ့မောင်လေးကိုတော့ထောင်ပြင်ပကမိသားစုစီပို့ထားတာကြောင့်အခုသူတို့နဲ့အတူရှိနေပါဗျာ
။
မွေးတော့ရက်မစီပဲမွေးရဆိုတော့အရန်သေးရယ်။အခုတော့အဖွားနိုးမှုတိုက်တော့ထွားလာရယ်။ထောင်ထဲမှာမမေကအာဟာရရှိရမစားမတော့ရတော့ကလေးလည်းအာဟာရမရှိပဲသေးရပါတော့။အပြင်ထွက်လာမှထွားလာတာကျမကြီးလည်းမကောင်းလေနာရောဂါရှိရယ်။
မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးကတည်းကလူပေါင်း26,000ကျော်ဖမ်းဆီးခံခဲ့ရပါတယ်။အဲဒီထဲက2,000ကျော်လောက်ကအချင်းထောင်တွေထဲဖမ်းဆီးထိန်းသိမ်းခံထားဆဲဖြစ်ပြီး4,000လောက်ကအမျိုးသမီးတွေဖြစ်ကြပါတယ်။နိုင်ငံအချင်းသားဟောင်းတွေနဲ့အချင်းထောင်စောင့်ကြည့်တဲ့အဖွဲ့အစည်းတွေကတော့အာဏာသိမ်းပြီးကတည်းကအချင်းထောင်တွေရဲ့ကျန်းမာရေးစောင့်ရှောက်မှုကပျက်စီးသွားပြီလို့ပြောဆိုကြပါတယ်။အချင်းထောင်တွေမှာအချင်းသားတွေကိုပြစ်သိမ့်နေအောင်ထားတာကြောင့်ကြက်ကြက်တဲတဲနေထိုင်ကြရတာ၊အိတ်ကြရတာ၊အိမ်သာနဲ့တန်ရှင်းရေးအားနေတာတောက်သုံးရီမတန့်ရှင်းတာနဲ့အစာအာဟာရတွေလုံလုံလောက်လောက်မစားရတာတွေရှိနေပါတယ်။ဒီအခြေအနေမျိုးမှာအချင်းထောင်ထဲမှာကိုဝင်ဆောင်တာဒါမှမဟုတ်ကလေးမွေးဖွားတာနဲ့ကလေးကိုစောင့်ရှောက်တာကနိုင်ငံမိခင်တွေအတွက်စင်ခေါ်မှုဘလောက်ကြီးမလဲဆိုတာကိုစဉ်းစားကြည့်နိုင်ပါတယ်။ကျမ်းမာရေးစောင့်ရှောက်မှုရနိုင်တာကလည်းလုံးဝမရှိသလောက်ပါပဲ။အချင်းထောင်တွေမှာအရေးပေါ်ကျမ်းမာရေးအတွက်ဆရာဝန်လည်း24နာရီမရှိပါဘူး။တချို့အချင်းထောင်တွေမှာဆိုရင်ကျွမ်းကျင်စည်းဝင်နှန်းတွေတောင်မရှိပါဘူး။မိခင်နဲ့ကလေးတွေကလည်းအခြားသောအချင်းသားတွေနဲ့အတူရောနှောနေထိုင်ကြရတာပါကိုဝင်ဆောင်မိခင်တွေမွေးကင်းစကလေးငယ်တွေအတွက်လိုအပ်တဲ့စံသက်စစ်ဆေးမှုတွေအချိန်မီဆေးကုသကွင်းဆေးဝါးစောင့်ရှောက်ခွင့်တွေနဲ့ကာကွယ်ဆေးထိုးပေးတာတွေလည်းမရှိပါဘူး အဲ့လိုကျမ်းမာရေးဆောင်ရှောက်မှုတွေမရတာကြောင့်တချို့မိခင်တွေကတော့သူတို့ကလေးငယ်တွေကိုဆုံရှုံထားရပါတယ်မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံအကျဉ်းသားများကွန်ရက် PPNM ကတော့2023ခုနှစ်ထဲမှာပဲထောင်တွင်းသေဆုံးခဲ့ရတဲ့ကလေးငယ်2ဦးရှိနေတယ်လို့ဒုသံကပြောပါရယ်။နိုင်ငံအကျဉ်းသူဟောင်းရိုးစ်ကအာနာသိမ်းပြီးနောက်အင်းစိန်ထောင်တွင်းကရုန်းကန်နေရတဲ့မိခင်တွေရဲ့ဝမ်းနည်းစရာကောင်းတဲ့အဖြစ်အပျက်တွေကိုမျက်မြင်သိရှိခဲ့ရတာတွေရှိနေပါရယ
်။မြန်မာရှိမှသလိုရှိရင်ကိုဝင်ဆောင်ပေါ့နော်သူ့ကိုစိတ်ယုံမှကြိုနေခိုင်းတယ်မမွေးခင်တလားလောက်ပါ။နိုင်ကျဲမယ်ပေါ့နော်ကြိုနေကဗီမဲ့သူမွေးတိုင်းနေမှာသူကဘိုက်ရေမွာလုံသွားလို့ဆိုပြီးအင်းစိန်စင်းရောက်တဲ့ချိန်မှာကလေးကိုခွဲထုတ်တော့လေကလေးကအသက်ဆုံးရှုံးသွားတယ်ပေါ့နော်တကယ်တကယ်ဘိုက်နာတဲ့ချိန်မှာအင်းစိန်စင်းရောမဟုတ်ဘူးအရင်ပိုးနောက်ကျသွားတယ်နောက်ထပ်ကလေးမိခင်ဆိုရင်အပြင်စင်းရောမှာတော့ကလေးသွားမွေးလိုက်တယ်ကလေးရဲ့လက်သက်ရှင်တယ်ဒါပေမဲ့ကလေးတဝါဝင်တာကိုအပြင်စင်းရောကနေပြီးတော့ချက်ချင်းအင်းစိန်ထောင်နဲ့ထောင်စင်းရောပြန်ပို့လိုက်တယ်ကလေးကအတဝါဝင်ပြီးပါလာတယ်လမ်းမှာထောင်လေးစင်းရောရောက်ပြီးတိတ်မကြောက်ကလေးကတည်သွားတယ်ပေါ့
ကိုတိုက်ထွန်းကမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံအကျဉ်းသားများကွန်ရက် PPNM ရဲ့တာဝန်ခံတဦးပါသူအဖွဲ့ကအကျဉ်းထောင်တွေကလူခွင့်ရေးချိုးဖောက်မှုတွေကိုမှတ်တမ်းပြုစုတာနဲ့နိုင်ငံအကျဉ်းသားတွေအတွက်လူအပ်တဲ့ကူညီထောက်ပံ့မှုတွေပေးနေတာပါထောင်ထဲကကလေးတွေဟာမိခင်နဲ့အတူအပြစ်ဒဏ်ခံနေကြပြီးထိခိုက်နှိမ့်နှံမှုတွေလည်းရှိနေကြတယ်လို့ကိုတိုက်ထွန်းကပြောပါတယ
်အပြင်မှာလူလဆောင်မူဖားစင်ရတဲ့ကလေးငယ်လေးတောင်မှအချမ်းမရေးဆောင်ဆောင်မှုကိုမူဖားစင်ကာလာတစ်လျှောက်လုံးမှာအဲဂယူဒီဇိုင်းနဲ့ကြည့်နေရတဲ့အနေအထားတစ်ခုမှာအချင်းအောင်ထဲမှာကြတော့ကလေးတွေအတွက်ဖြည့်စွက်စာတွေရရှိဖို့ခက်ခဲတယ်။ကလေးငယ်လေးတွေကဘာပြမမရှိဘူးပေါ့နော်တို့တော့လည်းပဲအဲ့ဒီကလေးငယ်လေးတွေကမိဘနဲ့အတူတူဒီပစ်ဒဏ်မျိုးခံရလို့မျိုးပဲကလေးငယ်တွေမှာကအပြင်ဘက်မှာရှိနေတဲ့ကလေးငယ်နဲ့အတူတူဒန်းတူပေါ့သူတို့မှာနေထိုင်ခွင့်မရှိဘူးပေါ့နော်
ဒိုတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုတ်လွှင့်မယ့်ဒိုတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။တင်းငွေနေနေမတက်ဖက်အံလွင့်အစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။ရာသီဥတုဖောက်ပြန်တာကိုကာကွယ်ဖို့အစိုးရတွေမှာတာဝန်ရှိပြီးကျန်းမာရေးအတွက်ရာသီဥတုသဘာဝပတ်ဝန်းကျင်ကောင်းမှနေထိုင်ရေးကအခြေခံလူ့အခွင့်အရေးဖြစ်တယ်လို့ဥရောပရဲ့အမြင့်ဆုံးတရားရုံးကဆုံးဖြတ်လိုက်ပါတယ်။ဒီစီရင်ချက်စဉ်းစားရမှာဘာတွေကိုစဉ်းစားခဲ့ပြီးတည်ရောက်မှုတွေဘယ်လိုဖြစ်နိုင်ပါသလဲ။Legal Aid Network ကိုထူထောင်သူဥပဒေပညာရှင်ဦးအောင်ထူးကိုဒီမိုကရေစီနဲ့ခေတ်ပြိုင်ကမ္ဘာလူ့အခွင့်ရေးအစီအစဉ်မှာဦးတမောင်တန်းကမေးမြန်းတင်ပြထားပါတယ
်။ဖောက်ပြန်နိုင်ငံတွေဟာဥလူရာသီဖောက်ပြန်မှုအကျိုးဆက်တွေကနေကိုယ့်ရဲ့နိုင်ငံသားတွေကိုအကာအကွယ်ပေးရမယ်လို့ဥရောပရဲ့အမြင့်ဆုံးလူ့ခွင့်ရေးတရားရုံးက2024ခုနှစ်အေပိလ9ရက်နေ့ကဆုံးဖြတ်လိုက်ပါတယ်။ဒီပါဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာဒီအကြောင်းဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ Legal Aid Network အဖွဲ့ကိုထူထောင်သူလည်းဖြစ်ရှင်နေတယောက်လည်းဖြစ်ပြီးဥရောပမှာနေထိုင်နေတဲ့ဦးအောင်သူဖြစ်ပါတယ်။မင်္ဂလာပါဦးအောင်သူရေ
။မင်္ဂလာပါဗျာ
။ဆွစ်ဇာလန်ဆိုအဘတရားဆွဲဆိုခဲ့တဲ့အဖွဲ့ကတော့အဖွဲ့ဝင်2000လောက်ရှိတဲ့ဥရုယာဒီကောက်ွယ်ရေးအမျိုးသမီးကြီးများအဖွဲ့ Senior Women for Climate Protection ဖြစ်ပါတယ်အဖွဲ့ဝင်အန်မာရာဂါခုလိုပြောပါတယ
် Donc nous pouvons être très fiers nous les aînés
ကျမတို့တိတ်ပြီးတော့ဂုဏ်ယူမိပါတယ်ဥရုယာဒီအရေးနဲ့အခြေခံလူ့ခွင့်ရေးနဲ့ပတ်သက်ပြီးတော့ Senior Women for Climate အဖွဲ့ကပထမဆုံးတရားရုံးကိုတင်နိုင်တဲ့အမှုလည်းဖြစ်ပါတယ်ကောင်းမွန်မျှတတဲ့ယာဒီဥရုဟာကျမတို့ရဲ့အခြေခံလူခွင့်ရေးဖြစ်ပါတယ
်ဒီအခုဆုံးဖြတ်ချက်ကြလာဖို့ပေါ့နော်ကျွန်တော်တို့တရားဆွဲဆိုကြတဲ့သူတွေကအမျိုးသမီးတွေလည်းဖြစ်တယ်အဲပြီးတော့အသက်အရွယ်ကြီးတဲ့သူတွေလည်းဖြစ်နေကြတာကိုတွေ့ရပါတယ်ဒါကနည်းနည်းလေးထူးခြားတယ်လို့ထင်ပါတယ်ခင်ဗျအဲဒီလိုဆွဲဆိုတာရောဆုံးဖြတ်ချက်ကြလာတော့မှာပါပေါ့နော်ကျွန်တော်တို့ဒီအခုကွန်ထူးနေထိုင်နေတဲ့ဆွေရင်အပါဝင်ပေါ့နော်Scandinavian နိုင်ငံတွေရဲ့ယဉ်ကျေးမှုနဲ့ဥပဒေဆိုင်ရာထူးခြားချက်တွေကြောင့်များဖြစ်ပါသလားခင်ဗျ။
မဟုတ်ပါဘူး။ဟိုဒီလိုပါ။အချင်းချင်းရှင်းပြရင်ဒီတရားစွဲတဲ့မျိုးသမီးတွေက ကိုတမောင်တန်းကပြောတယ်လို့ပဲအမျိုးသမီးအဖွဲ့အစည်းဖြစ်တယ်။သို့သောသူ့ရဲ့ထူကြချက်ကအဖွဲ့ဝင်2000ကျော်လောက်ရှိတဲ့အမျိုးသမီးအဖွဲ့အစည်းမှာဟို2000လောက်ကအကြမ်းများအဖြစ်83နှစ်ပေါင်းဝင်ရှိကြတယ်။650လောက်က85နှစ်အထက်ရှိတယ်။အဲ့တော့သူတို့ရဲ့အကြောင်းပြချက်ကဘာလဲဆိုတော့ကမ္ဘာမှာရေဝါအဖြစ်အမျိုးသမီးတွေကအမျိုးသားများတဲ့ပို့ပြီးတော့အသက်ရှည်ကြတယ်။သို့တော့အခုတဘာပေါင်းရင်အပြောင်းလဲဖြစ်လာတဲ့ခါကျတော့အမျိုးသမီးတွေကပို့ပြီးတော့ထိခိုက်ခံစားရတယ်။ဘာကြောင့်လဲအမျိုးသမီးတွေကတဘာပေါင်းရင်အထူးသဖြင့်ပူပြင်းလာတဲ့အကြောင်းခံရဖို့ဖြစ်တယ်။အဲ့ဒီမှာသူတို့ရဲ့အကျမ်းမာရေးဘယ်လိုထိခိုက်တယ်ဆိုတာအသေးစိတ်တွေတင်ပြကြရတာပေါ့။အဲ့ဒါကြောင့်ဆွစ်ဇာလန်အစိုးရမှာတာဝန်ရှိတယ်ဆိုပြီးတော့သူတို့နိုင်ငံထဲမှာအဆင့်ချင်းတရားစွဲဆိုရယ်ရှုံးနေနောက်ဆုံးအယူခံရုံးအထိရှုံးတော့မှဥရောပသမဂ္ဂလူ့အခွင့်အရေးတရားရုံးကိုတက်တာအဲဒါကြောင့်မလို့ဒီဟာကဒီဖြစ်စဉ်ကတကဘာလို့မှာတော်တော်ကိုထူကြတယ်လို့ပြောလို့ရတယ်နောက်တစ်ခုကဒီဆွီဒင်နော်ဝေးဒိန်းမတ်ဖင်လန်ဆိုတဲ့စကန်ဒီနေးဗီးယန်နိုင်ငံတွေရဲ့ရင်ကျေးမှုနဲ့မဆိုင်ဘူးလို့ဘာကြောင့်ပြောတဲ့ခါကျတော့သူတို့နိုင်ငံတွေရဲ့ရင်ကျေးမှုလောက်နေတော့ဟိုဥရောပသမဂ္ဂကိုမလွှမ်းမိုးနိုင်ဘူးလေဥရောပသမဂ္ဂမှာပထမအချက်ကဘာရှိလဲဆိုတော့လူ့အခွင့်အရေးဆိုင်ရာဥရောပသမဂ္ဂသဘောတူညီချက်စွာရှိတယ်အဲ့ဒါဒုတိယကမ္ဘာစစ်ကြီးပြီး1950ခုနှစ်တည်းကပေါ်လာတာဒါသူတို့မှာတိတ်ကိုရေးကြည့်တယ်အကုန်လုံးကတံမိုးထားကြတယ်နောက်တစ်ချက်နောက်တစ်ခုကဥရောပပါဠိတမကမှာအစိုးရတရားလိုရန်နေရတယ်ရှိတယ်။ဥပမာဆိုကြပါစို့အစိုးရလိုခေါ်လို့ရတဲ့ European Council ရှိတယ်။လွှတ်တော်လိုခေါ်လို့ရတဲ့ European Parliament ရှိတယ်။ပြီးတော့တရားရုံးကလည်းနှစ်မျိုးအောင်ရှိတယ်။တစ်မျိုးကအခုဆုံးဖြတ်တဲ့ European Court of Human Rights ဖြစ်တယ်။နောက်တစ်မျိုးက Court of Justice လို့ခေါ်တယ်။အဲတရားမြတ်တဲ့တရားရုံး Court of Justice မှာနှစ်ပိုင်းရှိတယ်။တပိုင်းကတက်ဆိုင်ရနိုင်ငံကြီးထဲမှာတရားစွဲလို့မကျေနပ်ရင်အဲ Court of Justice ကိုတင်လို့ရတယ်။နောက်တစ်ပိုင်းကနိုင်ငံမဟုတ်ဘဲနဲ့တတိပုဂ္ဂလတွေ၊ကုမ္ပဏီတွေဟာလားတချို့ case တွေမှာကြာ EU government တွေကိုယ်တိုင်ကိုမကျေနပ်ရင်ကိုယ်တိုင်ကမကျေနပ်ရင်တရားစွဲလို့ရတယ်။ဒီလို mechanism တွေကောင်းကောင်းရှိနေတာအကြောင်းမို့လို့ဒီဟောပေါ့အခုလိုတရားစွဲတဲ့ဘုရင်ပေါ်လာတော့ပြောလို့ရတယ
်။ဟုတ်ကဲ့ဒီစီရင်ချက်နဲ့ပတ်သက်ပြီးပေါ်တူဂီကဥဒုရာသီဆိုင်ရာတက်ကြွလှုပ်ရှားသူကက်တရီနာမိုဒါကအခုလိုပြောတော့နားထောင်ကြကြအောင်ပ
ါ I want to see the win against Switzerland being used against all European countries and the national courts
ဥရောပနိုင်ငံအားလုံးနဲ့နိုင်ငံတော်တရားရုံးတွေမှာဆွစ်ဇာလန်လိုအမှုတွေမှာအနိုင်ရတာမျိုးမြင်ကျင်ပါတယ်။ဥရောပတိုက်ထဲကကျမတို့ရဲ့အစိုးရအဖွဲ့တွေကလည်းဒီစီရင်ချက်အတိုင်းချက်ချင်းလိုက်နာအကောင့်ထဲပေါ်ကြရပါပါ။
အခုတရားရုံးဆုံးဖြတ်ချက်ကနော်။ဥရောပလူခွေရေလှုပ်ရှားမှုအတွေ့ဘလို့များအရေးပါပါတယ်ခင်ဗျာ
။ဥရောပတိုင်းမဟုတ်ဘူးဗျ။ကျွန်တော်စီရင်ချက်ကိုဖတ်ကြည့်တဲ့အခါမှာအမောစီအကောင်လုံးလွှမ်းခြုံထားတယ်။ဒီမှာစီရင်ချက်ထဲမှာဟိုကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့ဆုံးဖြတ်ချက်တွေအာကုလသမဂ္ဂမှာရှိတဲ့ဒီလူ့အခွင့်အရေးနဲ့သဘောပေါက်ညီဆိုင်ရာအထူးကိုယ်စားလှယ်ရဲ့အစီရင်ခံတင်ပြချက်တွေနော် OECD အားလို့ခေါ်တဲ့ကုလသမဂ္ဂရဲ့လူ့အခွင့်အရေးမဟာမင်းကြီးရုံးရဲ့ဆုံးဖြတ်ချက်တွေနောက်တစ်ခါတခြားဥရောပမှာလည်ပတ်နေတဲ့ဒီဟောစာချုပ်စာတမ်းတွေနောက်ဥရောပတိုင်းမဟုတ်တခြားဒေသကြီးတွေဖြစ်တဲ့ဥပမာများဟာ Inter American System လာရှိတယ် African System လာရှိတယ်အဲ့ဒါကြီးပါကိုကဆုံးဖြတ်ထားတာကြောင့်တကဘာလုံးနဲ့ဆိုင်တယ်လို့ပြောလို့ရတယ်ဒါကြောင့်ဥရောပတိုင်းမဟုတ်တခြားအာဘာလဲစိတ်ပိုင်းကြီးတွေရဲဝန်းတွေတိုင်းပြည်တွေပါလွှမ်းခြုံသွားနိုင်ပါတယ
်ဒီဥရောပနိုင်ငံတွေရဲ့တရားစီရင်တဲ့ဥပဒေပြဋ္ဌာန်းမှုအပေါ်မှာဟောဒီတရားရုံးဆုံးဖြတ်ချက်ကဘယ်လိုများသက်ရောက်မှုရှိနိုင်မှာလဲ။
ခုနကျွန်တော်ပြောလို့ပါပဲ။ဥရောပနိုင်ငံသာမကဘူး။ဥရောပပြင်ကနိုင်ငံတွေ ကဘာတဝန်းလုံးကနိုင်ငံတွေတော့လွှမ်းခြုံသွားနိုင်တယ်။ဥပမာဆိုရင်ဥရောပတမန်ကလူ့အခွင့်အရေးအဆုံးဖြတ်ချက်ထဲမှာဘာတွေကိုကိုးကားထားလဲဆိုတော့ဟိုပြည်တွင်းရမှုကင်းတွေပေါ့ဂျာမနီ၊ပြင်သစ်၊အိုင်ယာလန်၊နယ်သာလန်၊နော်ဝေး၊စပိန်၊ UK ၊ဘယ်ဂျီယံအတွင်းကသဘောပေါင်းခြင်းနဲ့ပတ်သက်တဲ့မှုကင်းတွေအပေါ်မှာဆုံးဖြတ်ချက်တွေကိုလည်းသူကတွန်းတက်ထားတယ်။နောက်တစ်ခါ third party intervention ဆိုတာရှိတယ်။တတိယအင်အားစုတွေရဝင်ရောက်ဆွဲဖက်တဲ့ကိစ္စတွေ။ဥပမာဟာတာရကအပြင်ဩစတြေးလျ၊အိုင်ယာလန်၊အီတလီ၊လက်ဗီးယား၊နော်ဝေး၊ပေါ်တူဂယ်အဲ့ဒီနိုင်ငံတွေကလည်းဘယ်လိုလုပ်ပြီးတော့ intervention လုပ်ခဲ့တယ်ဆိုတဲ့ပေါ်ဒီမှာတွန်းချုံဆုံးပြတ်တာရှိတယ်။နောက်တစ်ခုကတကဘာလုံးရိုက်ခတ်သွားစီတဲ့ဟိုတွန်းချုံတယ်လို့ပြောလို့ရတယ် UN Framework Convention on Climate Change တော့ရှိတယ်။အဲ့ဒါကိုအခြေခံပြီးတော့ဆုံးပြတ်ထားတယ်။နောက်ဟိုသဘောပေါင်ညီတော်ကမှာအင်မတန်နာမည်ကြီးတဲ့ Paris Agreement ပေါ့။အဲ2015မှာပေါ်လာပြီးတော့2016ခုနှစ်မှာစတင်အတည်ပြုကျင့်သုံးတဲ့တကမ္ဘာလုံးဝလေးစားတဲ့ Paris Agreement ရှိတယ်၊ Kyoto Protocol ရှိတယ်၊ Now Aarhus Convention သာရှိတယ်။အဲ့ဒါတွေကအခြေခံပြီးဆုံးဖြတ်ထားတာကြောင့်အားလုံးလွှမ်းခြုံနေပြောလို့ရပါတယ
်။ဟုတ်ကဲ့။ကမ္ဘာကျော်ဥတုရာသီအရေးတက်ချွတ်လှူရှားသူ Greta Thunberg ကတော့အခုလိုထင်ပါတယ
်။ This is just one step in the direction towards climate justice
တကဥဒုယာတိဆိုင်ရာတရားမျှတမှုရရှိဖို့ခြေလှမ်းတလန်းလောက်ပဲဖြစ်ပါတယ်။တော့ရမယ့်ခီးကအရှိကြီးရှိပါသေးတယ်။ဒါကိုထောက်ခံကာကွယ်ဖြစ်လာအောင်လုပ်ရအောင်ပါ။ဟ
ိုနောက်ဆုံးမင်းကိုလည်းမေးပြရစေခင်ဗျ။ဒီဆုံးဖြတ်ချက်ကမြန်မာနိုင်ငံအပါအဝင်ပေါ့နော်။အာရှနိုင်ငံတွေကလူ့ခွင့်ရေးလှုပ်ရှားမှုတွေပေါ်မှာကောအသက်ရောက်မှုရှိနိုင်ပါမလားခင်ဗျ။အ
ာရှနိုင်ငံမှာတော့မလဲရောက်မှုရှိနိုင်တဲ့ဘိုင်းကိုပြောရင်ဘယ်နိုင်ငံတွေပြောလို့ရလဲဆိုတော့ Australia, India, South Korea, Japan, Taiwan စတဲ့နိုင်ငံတွေဖြစ်တယ်။အာဆီယံပေါ်မှာတည်ရောက်မှုရှိဖို့ကတော့သိမလွယ်ဘူးဗျ။ဘာကြောင့်လဲဆိုတော့အာဆီယံချာတာကိုလူကြီးမင်းတို့ပြန်ကြည့်နိုင်တယ်။အာဆီယံချာတာရဲ့မခိုင်မာမှုပေါ့ဗျာ။တစ်ဖက်ကပါလေလူအခွင့်အရေးဒုမင်းအောင်လုပ်မယ်အခုရသမန်ကဘရင်းရှင်စာရန်နဲ့နိုင်ငံတကာဥပဒေလေးစားလိုက်နာမယ်တစ်ဖက်ကပြောထားတယ်အခြားတစ်ဖက်ကဘာပြောထားလဲဆိုတော့နိုင်ငံတွေရဲ့အချုပ်အခြာအနာကိုလေးစားရမယ်ပြည်တွင်းရေးကိုဝယ်အောင်မဆွတ်ဖြစ်ရဘူးဆိုတော့အာဆီယံချာတာနှစ်ဖက်သွားကြီးဖြစ်နေအဲဒီအာဆီယံချာတာမှာရင်အာဆီယံတစ်ခုလုံးကရက်ကန်ရက်ကန်ဖြစ်နေရတယ်အဲ့ခါကျတော့ဒီဥရောပလူအခွင့်အရေးရုံးရဲ့ဆုံးဖြတ်ချက်ပေါ်မှာဒေဂျာလိုက်နာဆောင်ရွက်ဖို့ဆိုတော့တိတ်မလွယ်လားတို့တော့အဲ့ထဲကနေပြီးတော့မှဟိုထိုင်းနဲ့ဖိလစ်ပိုင်နိုင်ငံတွေမှာတော့ပြထိုင်းနဲ့ဖိလစ်ပိုင်နိုင်ငံတွေမှာတော့ဖြစ်ရင်ဟုတ်ပြောတယ်အခုဆွေးနွေးနေတဲ့ဥရောပသမ္မတကလူအခွင့်အရေးတရားရုံးဆုံးဖြတ်ချက်ပေါ်မှာထုတ်ရှားမှုတွေပေါ်လာနိုင်တဲ့အနေဒါရှိတယ်မလေးရှားကိုတော့စောင့်ကြည့်ဖို့လိုပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဥတော်သူ
ကောင်းပါပြီဗျာ
ဟုတ်ကဲ့ခင်ဗျာအခုဆွေးနွေးတင်ပြသွားခဲ့တဲ့သူကတော့Legal Aid Network အတူအဖြစ် LA and Land အဖွဲ့ကို2022 on 2ဖြစ်ပါတယ်ကျွန်တော်တို့ပုံသမ်းပ
ါသတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တချက်နှစ်ယုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာပါ VUE American အသံရဲ့ April 22ရက်နေ့တင်းငွေနေနဲ့မတက်ဖက် Radio ရုပ်သံအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။ Radio အသံလင်းအစီအစဉ်တွေကိုတော့ line number 24 40 51တုတ်ကနေဖမ်းယူနားတော်တာဆင်နိုင်ပါတယ်။ဆက်လက်ပြီးတော့အာရှနိုင်ငံရေးလေယာစီးပွားသတင်းများဥတုရာသီနဲ့အနာဂတ်ကမ္ဘာသတင်းတွေကတူတာစားတဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပါအောင်မယ်ပထမဦးစွာအာရှနိုင်ငံရေးအစီအစဉ်ကိုတင်ဆက်ပါမယ်အစ္စရေးကအီရန်ကိုလက်စားချေပစ်ခတ်တိုက်ခိုက်လိုက်တဲ့အတွက်အရှိလေပိုင်းတင်းမာမှုပုံမပြင်းထန်လာပါတယ်အစ္စရေးရဲ့ထိုးစစ်ကြောင့်ဂါဇာဟာလူသားချင်းစာနာမှုဆိုင်ရာငရဲဘုံတစ်ခုလိုဖြစ်လာနေတယ်လို့ကုလသမဂ္ဂတွင်ရေးမှူးချုပ်ကပြောပါတယ်မြဝတီတိုက်ပွဲတွေဖြစ်ခဲ့ပြီးနောက်အပြစ်ခတ်ရကြဖို့အာဆီယံနဲ့တရုတ်ကတိုက်တွန်းပါတယ် ကျွန်တော်ဇော်မိုးကျော်ကပဲပြောပြပေးပါမယ
်။ Israel ကအီရန်ကိုတောက်ချနေတဲ့ကဒုံးလက်နက်နဲ့ပြန်လည်ပစ်ခတ်တိုက်ခိုက်ပါတယ်။အီရန်မှာနျူကလ িয়ার လက်နက်လျှို့ဝှက်လုပ်နေတယ်လို့အနောက်တိုင်းကယူဆထားတဲ့နတန်မြို့တဝိုက်ကနျူကလ িয়ার ဆက်ယုံတဲ့အနီးမှာပောက်ကွဲမှုတွေဖြစ်ခဲ့တာပါ။ထိခိုက်ပျက်စီးမှုသတင်းတွေတော့ထွက်ပေါ်လာခြင်းမရှိပါဘူး။ Israel ရဲ့မောင်းသူမဲ့ယင်တချို့ကိုပစ်ချနိုင်ခဲ့တယ်လို့ Iran ဘက်ကပြောပါတယ်။ပြီးခဲ့တဲ့ April 1ရက်နေ့က Syria နိုင်ငံမြို့တော် Damascus မှာရှိတဲ့ Iran ကောင်စစ်ဝင်ရုံးဘုံကျဲတိုက်ခိုက်ခံရတဲ့အတွက် Iran ထိပ်တန်းဗိုလ်ချုပ်တခုအပါအဝင်စစ်ဘက်အရာရှိတွေသေဆုံးခဲ့ပါတယ်။ဒီဘုံကျဲတိုက်ခိုက်မှုဟာ Israel ရဲ့လက်ချက်လို့ Iran ကစွပ်စွဲပါတယ်။လက်စားချေတဲ့အနေနဲ့ April 13ရက်နေ့မှာ Iran ကဒုံးလက်နဲ့အစင်း300လောက်နဲ့အစ္စရေးကိုပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်။ဒါကိုလက်တုံပြန်တဲ့အနေနဲ့အစ္စရေးက April 19ရက်နေ့မှာအီရန်ကိုပြစ်ခတ်တာပါ။တစ်ချက်မှရင်အရှိအလဲပိုင်းမှာစစ်ပွဲကြီးအဆင့်ကိုရောက်သွားနိုင်တယ်လို့ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကကြာသပတေးနေ့မှာပဲသတိပေးခဲ့ပါတယ်
။ When miscalculation, when miscommunication,
အရှိအလေပိုင်းဟာအန္တရာယ်ကြောင့်ကဘာရောက်နေပါတယ်တွက်ချက်မှုဆက်သွယ်မှုလွဲချော်သွားလို့ဖြစ်စေတစ်ချက်မှားသွားရုံနဲ့မတွေးရဲစရာအခြေအနေဖြစ်သွားနိုင်ပါတယ်ဒေတာတွင်းစစ်ပွဲကြီးဖြစ်သွားနိုင်ပါတယ်ဒီလိုဖြစ်ခဲ့ရင်ပါဝင်နေတဲ့နိုင်ငံတွေရောကဘာကြီးတစ်ခုလုံးပါထိခိုက်ပျက်စီးမှာဖြစ်ပါတယ
် Israel တိုက်ခိုက်မှုမှာ American ပါဝင်ပတ်သက်ခြင်းမရှိဘူးလို့ American နိုင်ငံသားရေးဝန်ကြီး Blinken ကပြောပါတယ်စစ်ပွဲမကြေပြန့်ဖို့နဲ့ပဋိပက္ခရှော့ချဖို့ကိုသာတိုက်တွန်းနေပါတယ်လို့လည်းဆိုပါတယ်။အီရန်ကိုလက်တုံမပြန့်ဖို့အစ္စရေးကိုဗြိတိန်နိုင်ငံသားရေးဝန်ကြီးနဲ့ဂျာမန်နိုင်ငံသားရေးဝန်ကြီးတို့ပြီးခဲ့တဲ့ April 18ရက်နေ့ကလူကိုယ်တိုင်သွားရောက်မြစ်တာရပ်ခံခဲ့ပါတယ်။အစ္စရေးဝန်ကြီးချုပ်နာတာညာဦးကတော့အစ္စရေးဘာလုပ်မယ်ဆိုတာကိုအစ္စရေးကပဲဆုံးဖြတ်မယ်လို့တုံ့ပြန်ခဲ့ပါတယ်။ကာကွယ်ရေးဝန်ကြီးယိုအော့ဖ်ဂဲလန့်စ်ကလည်းအစ္စရေးလုံချင်တာကိုလွတ်လပ်စွာလုပ်ခွင့်ရှိတယ်လို့ကြာသပတေးနေ့မှာပြောဆိုခဲ့ပါတယ်။အစ္စရေးဝန်ကြီးချုပ်နာတာညာဦးနဲ့ဂျာမန်နိုင်ငံသားရေးဝန်ကြီးအာနာလီနာဘယာဘော့ခ်တို့အခြေအတင်အငင်းပွားခဲ့ပါတယ်။ဒီကိစ္စပေါက်ကြားခဲ့တဲ့အတွက်ဂျာမနီကကန့်ကွက်ကြောင်း AFP သတင်းမှာဖော်ပြထားပါတယ်။အစ္စရေးကမဟာမိတ်ရဲ့အကြံပေးချက်ကိုလက်မခံဘဲကိုယ့်ဘာသာကိုယ်ပဲဆုံးဖြတ်မယ်လို့တုံ့ပြန်ခဲ့ပေမဲ့အစ္စရေးကိုအမေရိကန်၊ဗြိတိန်နဲ့အနောက်တိုင်းနိုင်ငံတွေကငွေကြေးနဲ့လက်နက်တွေထောက်ပံ့ကူညီနေတာဖြစ်ပါတယ်။အမေရိကန်က FMF နိုင်ငံသားစီအကူအညီအစီအစဉ်နဲ့အစ္စရေးကိုဒေါ်လာတန်း 3,300 နှစ်စဉ်ထောက်ပံ့နေသလိုအခုစစ်ပွဲမှာလည်းငွေကြေးနဲ့လက်နက်တွေထောက်ပံ့နေတာဖြစ်ပါတယ်။အခုလိုအခြေအနေမှာပဲအစ္စရေးရဲ့6လကျော်ကြာထိုးစစ်ကြောင်းဂါဇာဟာလူသားချင်းစာနာမှုငရဲဘုံတစ်ခုလိုဖြစ်နေပြီလို့ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကကြာသပတေးနေ့လုံခြုံရေးကောင်စီမှာပြောဆိုခဲ့ပါတယ
်။ In Gaza 6.5 months of Israel
ဂါဇာမှာအစ္စရေးရဲ့6လကျော်ကြာထိုးစစ်ကြောင့်လူသားချင်းစာနာမှုငရဲဘုံကိုဖြစ်စေပါတယ်။တောင်းနဲ့ချီတည်ဆုံးခဲ့ရပါတယ်။ပါလက်စတိုင်းနှစ်သန်းဟာတည်ကြည်ပျက်စီးမှုတွေနဲ့ကြုံရသလိုအသက်ရှင်သန်ဖို့လိုအပ်တဲ့လူသားချင်းစာနာမှုအကူအညီတွေလည်းညှင်းဆို့ခံနေရပါတယ်။
အမေရိကန်ရဲ့ကုလသမဂ္ဂကတော့လူသားချင်းစာနာမှုအကူအညီပေးဖို့နဲ့အပြစ်ရဖို့ကိုတိုက်တွန်းသလိုအစ္စရေးပါလက်စတိုင်းပြဿနာဖြေရှင်းဖို့ကိုနှစ်ပြည်တောင်တည်ရှိရေးမူကိုလက်ကင်ထားပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့ကြာသပတေးနေ့ကလုံခြုံရေးကောင်စီမှပါလက်စတိုင်းကိုကုလသမဂ္ဂအဖွဲ့ဝင်အပြစ်အဆင့်တိုးပေးရေးကို12နိုင်ငံကထောက်ခံပေမဲ့အမေရိကန်ကဗီဒီယိုအာဏာသုံးပယ်ချခဲ့ပါတယ်။ဗြိတိန်နဲ့ဆွစ်ဇာလန်ကမင်းမပေးဘဲနေခဲ့ပါတယ်။အခုလိုအချိန်မှာပဲမြန်မာနိုင်ငံမြဝတီအနီးသင်္ကန်းညီနောင်မှာတိုက်ပွဲတွေဖြစ်ခဲ့ပြီးမြဝတီကို KNL နဲ့ PDF တပ်တွေကထိန်းချုပ်လိုက်ပြီးလို့ထုတ်ပြန်ချက်တွေထွက်ပေါ်လာပါတယ်။ဒါပေမဲ့စကစတိုင်ရင်နှစ်ခွန်ကမြဝတီအတွင်းကြန့်ရှိနေပြီးကြိုကြားကြိုကြားတိုက်ပွဲတွေရှိနေပါတယ်။စစ်ကောင်စီတပ်တွေကလက်နက်ချခဲ့တာအစ်စ်အမှန်မဟုတ်ပဲ BGF တစ်ဖြစ်လဲ KNA နဲ့နားလည်မှုယူခဲ့တာဖြစ်ပြီးကြံရှိနေတဲ့စစ်ကောင်စီတပ်တွေနဲ့လည်းနားလည်မှုယူထားတယ်လို့သတင်းတွေထွက်ပေါ်လာပါတယ်။ဒါပေမဲ့လည်းတီးကြအတီးပြုတ်နိုင်ခြင်းတော့မရှိသေးပါဘူး။မြဝတီဟာထိုင်းနယ်စပ်ဖြစ်ပြီးနိုင်ငံတကာကုန်သွယ်ရေးလမ်းကြောင်းဖြစ်ပါတယ်။ဒါကြောင့်ဒေသတွင်းအာဆီယံနဲ့တရုတ်လိုနိုင်ငံတွေကစိုးရိမ်မှုရှိပါတယ်။ ဧပြီလ18ရက်နေ့တုန်းကတော့ကရင်နဲ့ရခိုင်ဘက်ကအခြေအနေတွေကြောင့်စိုးရိမ်ပူပန်မိကြောင်းနဲ့ချက်ချင်းအပြစ်ရဖို့နိုင်ငံတကာဥပဒေတွေကိုလိုက်နာဖို့အရသားတွေရဲ့လုံခြုံရေးကိုမထိခိုက်စေဖို့အာဆီယံမူ၅ချက်အတိုင်းဆောင်ရွက်ဖို့အာဆီယံနိုင်ငံသားရေးဝန်ကြီးတွေကကြေညာချက်တစ်စောင်ထုတ်ပြန်တိုက်တွန်းပါတယ်တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူလင်ဂျီယန်ကလည်းအခုလိုပြောဆိုခဲ့ပါတယ်
။中方支持缅甸各方在
မြန်မာပြည်ရဲ့ပြဿနာကိုဆွေးနွေးဖြေရှင်းဖို့နဲ့ဥပဒေပေါင်းအတွင်းညှိနှိုင်းဆောင်ရွက်ကြဖို့အဖွဲ့အစည်းအားလုံးကိုတရုတ်အနေနဲ့တိုက်တွန်းကြောင်းထပ်မံအတည်ပြုပြောလိုပါတယ
်။အခုလိုတိုက်တွန်းမှုတွေရှိနေပေမဲ့လည်းပြီးခဲ့တဲ့နေ့အထိကရင်ပြည်နယ်နဲ့ရခိုင်ပြည်နယ်ဘက်မှာတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ဒီနှစ်ပိုင်းတွေဟာဆယ်စုနှစ်တွေအတွင်းမြန်မာနိုင်ငံမှာရောအာရှတိုင်းမှာပါစီရေအပါအဝင်ပဋိပက္ခတွေအလွန်ပြင်းထန်တယ်လို့ဆိုနိုင်ကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါတယ
်ဆက်လက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါအောင်မယ်တိုက်ပွဲတွေကြောင်းမြဝတီမှာနေဇက်ကုံတော်ရေးလမ်းကြောင်းအဖွင့်အပိတ်မတိမငြိမ်ဖြစ်နေပါတယ်မြဝတီမဲဆောက်အမှတ်နှစ်တရားရပ်ပိုင်းကပြန်ဖွင့်ခဲ့ပြီးမှတိုက်ပွဲတွေဆက်လက်ပြင်းထန်နေတဲ့အတွက်တရားပြန်ပိတ်သွားပါတယ်။ဒါအပြင်လေယာထွက်ကုန်သီးနှံဇင်းတို့နေ့ကိုလည်းတင်ပြထားပါတယ်။ The Farmer Time Media ကတင်ဆက်ပေးထားတာပ
ါ။မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမေစပယ်ကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့မြဝတီတိုက်ပွဲတွေကြောင့်နေဆက်ကုံတွေလမ်းကြောင်းကမတိမငြိမ်ဖြစ်နေတယ်ဆိုတဲ့သတင်းနဲ့စကြပါတယ်မြဝတီမှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ကုံတွေလုပ်ငန်းတွေကဖွင့်လိုက်ပိတ်လိုက်နဲ့မတိမငြိမ်ဖြစ်နေတယ်လို့ကုံတွေကပြောပါတယ်ကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KMU KNLA PDF ပူပေါင်းတက်တွေဟာဧပြီလပထမဘက်ကစလို့မြဝတီမြို့ကစစ်ကောင်စီတပ်စခန်းအားလုံးကိုတိုက်ခိုက်သိမ်းပိုက်ပြီးတဲ့နောက်ဧပြီလ17ရက်နဲ့12ရက်နေ့တို့မှာမြဝတီမဲဆောက်အမှတ်နှစ်ချစ်ကြည်ရေးတရားကိုနှစ်ရက်ကြာပိတ်ထားခဲ့တာဖြစ်ပါတယ်။ဧပြီလ13ရက်နေ့မှာတော့အမှတ်နှစ်ချစ်ကြည်ရေးတရားကိုပြန်ဖွင့်ပေးပြီးနေဆက်ကုံတွေလုပ်ငန်းတွေကိုပြန်လည်လုပ်ကင်ခွင့်ပြုခဲ့ပေမဲ့တိုက်ပွဲတွေကြောင့်ဧပြီလ20ရက်နေ့မှာအမှတ်နှစ်ချစ်ကြည်ရေးတရားကိုပြန်ပိတ်လိုက်တာပါ။မြဝတီမျိုးဆောင်တပ်ဖြစ်တဲ့ခလာရ295ကလက်ကျန်တပ်သား200ခန့်ဟာစခန်းကဆုတ်ခွာပြီးအမှတ်နှစ်ရှိကြီးရဲ့တရားအောင်မှာခိုအောင်ရင်ကော့ကရိတ်ဘက်ကလာတဲ့စစ်ကူတွေကိုစောင့်ဆိုင်နေကြတာဖြစ်ပါတယ်။တောက်ကြနေညားကတော့ KNU KNLA PDF ရဲ့မဟာမိတ်ပူးပေါင်းတပ်တွေကအမှတ်နှစ်ရှိကြီးရဲ့တရားကိုစီးနင်းတိုက်ခိုက်မှုပြုလုပ်ခဲ့တာကြောင့်တိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။လက်ရှိမြဝတီကော့ကရိတ်အာရှလမ်းတစ်လျှောက်မှာတိုက်ပွဲတွေဖြစ်ပွားနေပြီးမြဝတီမြို့ပေါ်မှာတော့ကရင်နယ်ကြားဆောင်တပ် BGF အသွင်ပြောင်းကရင်မျိုးသားတပ်မတော် KNA နဲ့ဒီမိုကရေစီအကျိုးပြုကျင့်တက်မတော် DKBA အဖွဲ့တို့ကအခိုင်အမာခြေကုပ်ရယူထားပါဗျ။တရားပြန်ဖွင့်ခြင်းဟာမြန်မာနှစ်တကူကြံကာလရုံးပိတ်ရဖြစ်လို့ကုံသွဲမှုအနှဲငယ်သာရှိပြီးတိုက်ပွဲတွေကြားမှာကုံကားတွေပိတ်မိပြီးထိခိုက်ဆုံးရှုံးမှုကိုစိုးရိမ်တဲ့အတွက်အခြေအနေကိုစောင့်ကြည့်ပြီးမှကုံသွဲမှုပြုလုပ်ရမယ့်အနေအထားဖြစ်တယ်လို့ကုံသွဲတွေကတုံ့တက်ထားပါဗ
ျ။လမ်းပန်းဆက်တွေရေခဲခဲကြောင်းတည့်တည့်ပြင်ပါစီကွက်ပြောင်းနေပါဗျ။တရုတ်နိုင်ငံစီကွယ်ကိုတည့်တည့်တင်ပို့ရမယ့်ယာဒီချင်းစတင်နေပြီဖြစ်ပေမဲ့လည်းတိုက်ပွဲတွေကြောင့်နှက်ဆက်ကုံသွဲမှုလုပ်ငန်းတွေရပ်နာထားရတဲ့အတွက်တင်ပို့နိုင်ခြင်းမရှိသေးဘူးလို့ကုံသွဲတွေကပြောပါတယ်။တရုတ်ကိုတည့်တည့်တင်ပို့ရောက်ကြမယ်ဆိုရင်ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းလာကနေတာလို့တည့်တည့်အရောင်ဝင်ကိုသာတင်ပို့ရမှာဖြစ်လို့လန်ကီးချရှိတဲ့အပြင်ကုန်ကျစရိတ်များပြီးယာဒီဥထုအပူချိန်ကြောင့်တီအတီတွေကိုအည်တွေးထိန်းထားဖို့ကကုံတွေတွေအတွက်စိန်ခေါ်မှုရှိနေတာဖြစ်ပါတယ်။တေယူပို့ဆောင်ရေးကုံကြစီရေးကလည်းခမန်ကြီးတိုင်းနီယာကျော်လောက်ကြာတင်နိုင်လာကြောင်းတရုတ်ဘက်ကိုတင်ပို့မှုတဲ့ပြင်တွင်းစည်းကွက်မှာပဲအဓိကရောင်းချရမယ့်အနေအထားရှိနေတယ်လို့တရုတ်ချန်ပိုင်ရှင်တွေနဲ့ကုံတွေကတုံ့တက်ကြပါတယ်။ပြင်တွင်းစည်းကွက်မှာတော့စိန်တလုံးတီအတီကအရွယ်စားအကြီးတီးပုံမူတည်ပြီးတလုံးကို1900ကနေ2000ကျော်လောက်ထိပေါက်စီရှိနေပြီးညကျောက်တည်းဒီအမေကတလုံးကို1500ကနေ4000ကျက်လောက်ထိပေါက်စီရှိနေတာကိုတွေ့ရပါတယ
်။ဆေးဝါးနဲ့အလှကုန်ပစ္စည်းထုတ်လုပ်ရမှာထည့်သွင်းအသုံးပြုတဲ့မိချောင်းကွန်ဘတ်ဝယ်လက်ပြောက်ပြီးဈေးကွက်ကျဆင်းနေပါတယ်။အခုနှစ်မှာမိချောင်းကွန်ဘတ်ကငါးကြီးအန်ဘတ်စီကိုဝယ်ယူသူမရှိတဲ့လောက်နှဲပါသွားတာကြောင့်ဈေးကျဆင်းနေတဲ့အတွက်အရှုံးပေါ်နေတယ်လို့မိချောင်းကွန်ဘတ်ဆိုင်တောင်သူတွေကပြောပါရယ် ပြီးခဲ့တဲ့နှစ်ကပြည်တွင်းဈေးကွက်မှာမိချောင်းကုန်းဖက်တစ်ပိတ်သားကိုအရေးအသွေးလိုက်9000ကနေ11000ကျပ်ထိဈေးရရှိခဲ့ပေမဲ့အခုနှစ်ရာသီချိန်မှာတော့တစ်ပိတ်သားကို4000ကနေ6000ကျပ်အထိသာပေါက်ဈေးရှိနေတာဖြစ်ပါတယ်။တစ်ပိတ်သားကို3000ကျပ်ကနေ9000ကျပ်ထိဈေးကျဆင်းသွားတာပါ
။မနစ်ကဈေးလဲကောင်းတယ်အဝယ်လဲတောက်ရှောက်ဝယ်တယ်။ခုနှစ်ကျတော့ဝယ်လက်ခံကများမှလည်းမရှိဘူး။ဒိုင်နေကဝယ်လိုက်နားလိုက်နဲ့ရောင်းရတာခက်တယ်။တရုတ်လမ်းကြောင်းမကောင်းတာလည်းပေါက်မှာပေါ့အမေ။အဝယ်ရသွားလို့အဆင်မပြေဘူးပေါ့။ဈေးလဲကျတယ်ပြောဈေးကြတဲ့အထက်မှာအဲ့လိုဖြစ်နေတော့အရှုံးပေါ်သွားတာပေါ့မဟုတ
်မိချောင်းကုန်းဘက်ကိုမေလအကုံမှာစိုက်ပြိုးပြီးနိုဝင်ဘာလအကုံမှာရိတ်သိမ်းကြပါတယ်တရေကကိုပြန်ပြပိတ်တဲ့ချိန်150လောက်ထွက်ရှိပါတယ်ပြီးခဲ့တဲ့နှစ်ကဈေးကောင်းရရှိခဲ့တာကြောင့်တရေကကို9သိန်းကနေ16သိန်းခွဲအထိအကျိုးအမြတ်ရရှိခဲ့ပြီးအခုနှစ်မှာတော့တရေကကို16သိန်းလောက်သာရရှိတယ်လို့ဆိုကြပါတယ်ဈေးနှုန်းတွေကျဆင်းနေတဲ့အပြင်တိုက်ပွဲတွေကြောင့်နေဆက်ကိတ်တွေရပ်တန့်သွားတဲ့အတွက်ဝယ်လက်ပြောက်သွားတာဖြစ်တယ်လို့ဆိုပါရယ်2023ခုနှစ်က AR တိုင်းမှာမိချောင်းကုန်းဖက်အဝယ်တိုင်း100ကျော်လောက်ရှိခဲ့ပေမဲ့အခုနှစ်မှာတော့အဝယ်တိုင်း20ကျော်သာရှိတော့တယ်လို့ဒေသခံတွေကပြောပါရယ
်အရင်ကတည်းကတရုတ်ဘက်ကကျိုးမာတာကိုစုပြီးတော့ဝယ်ရတာဒိုင်းနေစီကနေပြီးပြန်နေရတာခုနှစ်ကျတော့အဝယ်ကလည်းတက်တယ်သွားပေါ်တဲ့အချိန်ကလေးကဝယ်လိုက်နားလိုက်နေအဆင်မပြေဘူးဗျဒီဘက်ကပို့ဖို့ကမ်းလိုက်ရင်တော့သူတို့ဘက်ကညင်းနေကျွန်တော်တို့မှလက်ထဲမှာအောင်းထားဖို့လဲမလွယ်ဘူးနောက်လာရကြတော့အဝဲကလုံးလုံးတန်းတော့မှအဲ့တော့လုံးလုံးကဘလို့မှအဆင်မပြေဘူးဗ
ျမိချောင်းကွန်ဘတ်စစ်ကိုတရုတ်နိုင်ငံကအလှကုန်ပစ္စည်းထုတ်လုပ်ရမှာကုန်ကြမ်းအဖြစ်အသုံးပြုတယ်လို့တရုတ်တိုင်းရင်းပြားဆေးတွေမှာလည်းထည့်သွင်းအသုံးပြုကြပါတယ်ရန်ကုန်နဲ့မန္တလေးအဝယ်တိုင်းတွေကဝယ်ယူစုဆောင်ပြီးကုန်ကားတစ်စီးစာ16တန်ပြည့်မှတရုတ်နိုင်ငံဘက်ကိုပို့ဆောင်ကြတယ်လို့ဆိုပါတယ်အေအော်ဒီတိုင်းမှာမိချောင်းကုန်းဘတ်တနိုင်တစ်ပိုင်းစိုက်ပျိုးသူ200ဝန်းကျင်လောက်ရှိပြီးဘကိုးတိုင်းဒေသကြီးအနောက်ပိုင်းမှာတော့အလေးကျပေါက်တဲ့အပင်တွေကိုလိုက်လံဝယ်ယူစုဆောင်းနေကြတာဖြစ်ပါတယ
်အခုဆက်ပြီးဧပြီလ9ရက်နေ့ကနေ18ရက်နေ့အထိဈေးကွက်တွင်တည်ကြနိုင်ပြီဖြစ်သွားတဲ့လေယာထွက်ကုန်ဒီနယ်စင်းတွေကိုပြောပြပေးချင်ပါတယ်မြန်မာနေတကူတကြံကာလရုံးပိတ်ရမတိုင်ခင်ကလောင်လက်သမားတွေရဲ့ဝယ်ယူမှုအားကောင်းခဲ့တာကြောင့်ပုဂံဘဲဈေးတွေကလည်းဈေးကောင်းနေခဲ့တာကိုတွေ့ရပါတယ်။ရန်ကုန်မြို့နယ်ဈေးကွက်မှာဧပြီလ12ရက်နေ့ဈေးနှုန်းအရမက်ဘဲ FAQRC တန်းကို32,500ကျပ်နဲ့ဈေးကွက်ပိတ်ထားပါတယ်။တကြံကာလဖြစ်လို့မြန်မာပြည်တွင်းဈေးကွက်ပိတ်ထားပြီးမဲ့လည်းအဓိကဝယ်လဲဖြစ်တဲ့အိန္ဒိယနိုင်ငံမှာတော့ပေးဈေးတွေမြင့်တက်နေရကြောင့်အစိုးရကကုန်တွေတွေတူလောက်ထားတဲ့ပေးလက်ကျန်ရဝယ်မှုတွေကိုစောက်ကြည့်ကြမယ်နေတယ်လို့သတင်းတွေမှာဖော်ပြထားပါတယ
်ပဲစင်းကုန်ကတော့မြန်မာနှစ်တကူဒကြံကာလရုံးပိတ်ရမတိုင်ခင်ဧပြီလ12ရက်နေ့ကဈေးကွက်ပေါက်ဈေးတန်းကို43,400ကျပ်ဈေးထိရောက်ရှိခဲ့ပြီးအမြင့်ဈေးနဲ့ဈေးပိတ်ခဲ့တာကိုတွေ့ရပါတယ်မြန်မာပဲစင်းကုန်ကိုအများဆုံးဝယ်ယူနေတဲ့အိန္ဒိယနိုင်ငံမှာလည်းဈေးကွက်ထဲပဲအစ်အဝင်နေပြီးဝယ်လိုအားပုံမှန်ရှိနေတာကြောင့်ဈေးမြင့်တက်လာတာဖြစ်တယ်လို့ကုန်တွေကသုံးသပ်ကြပါတယ်
ညီဝဲလုံဆန်ကလုံငယ်သမားအဝင်ပုံဝင်ရှိနေပြီမဲ့ဆောင်းညီဝဲအဝင်နေသွားတာကြောင့်ဧပြီလ9ရက်နေ့ကစလို့မတိမတာဈေးပြင်းမြင့်တက်ခဲ့ပြီးအမြင့်ဈေးနဲ့ဈေးပိတ်ခဲ့ပါတယ်မန္တလေးကုန်စည်တိုင်းဈေးကွက်မှာဧပြီလ9ရက်နေ့ဈေးကွက်ပေါက်ဈေးရညီဝဲ S1 လုံဆန်တိကတပိတ်တာကို6800ကနေ9000ကျပ်ပေါက်ဈေးရှိနေပြီးတပိတ်တာကို200ကျပ်ဈေးမြင့်တက်လာတာကိုတွေ့ရပါတယ်အခုတင်ဆက်ပေးထားတဲ့ဒီနယ်ဇင်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
။ VOA အစီအစဉ်တွေကိုရေဒီယိုရုံမြင်သံကြားတို့ဖြင့် Facebook စာမျက်နှာကနေပြီးတော့လည်းနှာစင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ
်။ကဘာမားစံချိန်တင်အပူချိန်မြင့်တက်ပြီးတဘာဝဘေးဒဏ်ပုံမှုပြင်းထန်လာချိန်မှာပဲကဘာမြေနေ့ကြာရောက်လာပါတယ်။ကဘာမြေနေ့ဟာအခမ်းအနားကျင်းပတာတွေပဲကပဲတဘာဝပတ်ဝန်းကျင်ရေလှုပ်ရှားမှုတစ်ခုလည်းဖြစ်တယ်လို့တဘာဝပတ်ဝန်းကျင်ရေလှုပ်ရှားသူတွေနဲ့အဖွဲ့အစည်းတွေကပြောပါတယ်မတိမငိမ့်အခြေအနေတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာတော့ပလတ်စတစ်အမိုက်တွေပြဿနာကပါပုံမကြီးထွားလာနေတဲ့အတွက်ကဘာမြေနေ့မှာပလတ်စတစ်အမိုက်ကိစ္စအလေးပေးပြောဆိုလာကြပါတယ်ဥရုယာစီနဲ့အနာဂတ်ကဘာအစီအစဉ်မှာနားလောင်ကတင်ပြထားပါတယ်
2024ခုနှစ်ရဲ့မြေကဘာနဲ့ဆံမှုကတော့ Planet and Plastic မြေကဘာနဲ့ Plastic လို့အဓိပ္ပာယ်ဖွင့်နိုင်ပါတယ်။မြေတို့ရေတို့နဲ့လူ့ကျန်းမာရေးကိုပိုမိုချင်းချောက်လာတဲ့ Plastic ညံ့ညမ်းမှုကိုလူတွေပိုးပြီးတော့သတိပြုမိလာအောင်ကမ္ဘာသဝအသိပညာပေးတာတိုက်တွန်းလို့ဆိုတာတွေလည်းပိုးပြီးတော့ကျေလောင်လာပါတယ်။ကမ္ဘာမှာနှစ်စဉ်ထုတ်လုပ်နေတဲ့ Plastic တန်ချိန်တန်ပေါင်း380ရှိနေပြီးတော့ပြန်သုံးလို့ရနိုင်တဲ့ Plastic အမျိုးအစားက900ခိုင်နှုန်းလောက်သာရှိတဲ့အတွက်လည်း2040ပြည့်လို့နဲ့အရောက်မှာ Plastic ထုတ်လုပ်မှု60ရာခိုင်နှုန်းအထိလျှော့ချဖို့တောင်းဆိုနေကြတာပါမြန်မာနိုင်ငံမှာတော့ Plastic ကိုတွင်တွင်ကျကျသုံးနေပေမဲ့လို့သူ့ရဲ့ဆိုးကျိုးကိုနားလည်သူရှာတယ်လို့ Asia Climate Change Consortium အဖွဲ့ဝင်ကိုအိုလာက VOA ကိုပြောပါတယ်
ဒီနှစ်မြေကမ္ဘာနေ့ရဆောင်ဖို့ကလည်း plastic versus planet ဖြစ်တာ哦เนาะကျွန်တော်နိုင်ငံမှာအခုဆို plastic သုံးဆွဲမှုကအရင်မြင်လာတယ်เนาะ plastic ရဲ့ဆိုးကျိုးကိုလည်းသိရလူက percentage တစ်ခုလောက်ပဲရှိမယ်ထင်ပါတယ်တော်တော်လေးနည်းကြတယ်အဲဟိုအလေးချင်းကောင်းနေကျွန်တော်တို့ပြန်ပြီးပြုစုပြောင်းထောင်ဖို့လိုတယ် plastic ကိုရှော့ချဖို့လိုတယ်ပေါ့ဆိုတော့ဒီမှာလည်းလူငယ်လူရွယ်တွေအနေနဲ့အဲဒီကိစ္စကိုတချို့သိကြတယ်ဒါပေမဲ့ plastic action လုပ်ဖို့ဆိုတာတူတူတယောက်ချင်းစီကလည်းကျွန်တော်တို့စဖို့လိုတယ်ပေါ့နော်တူတူတယောက်ချင်းစီတစ်ဖွဲ့ချင်းစီဒါမှမဟုတ်ဒီ business ဘိုင်းနေအစိုးရဌာနဆိုင်ရာဘိုင်းနေအကုန်လုံးအရှော့ချဖို့လိုပါတယ်ဒါပေမဲ့ကျွန်တော်ဒီမှာဘာဖြစ်နေလဲဆိုတော့ခဏပဲပေါ့နော်ဟိုရေးစီမှာသုံးနိုင်ဖို့ဆိုတာအလေးအကျင့်တစ်ခုကပြုစုပြောင်းထောင်ယူရတဲ့ကိစ္စဆိုတော့တော်တော်လေးတော့ပြုစုပြောင်းထောင်ယူဖို့လိုပါမယ်ဥပမာဖြင့်လူတူးချင်းစီကဒီနေ့အေးဒါသုံးဆွဲမှုဘယ်လောက်ချော်မလဲဆိုရင်အတိပေါ့အတိတေချာတိလာပြီးလုံနိုင်ဖို့ဆိုရင်အလေးအကျင့်လေးဆိုတော့ကျွန်တော်တို့ပြုစုပြောင်းထောင်ပြီးလိုတယ်အဲဟိုအဲ့လိုမျိုးမှမဟုတ်ဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ဒီနေရာတိုင်းမှာပေါ့ဟိုကျွန်တော်တို့ဒီထားပါတော့မျိုးတွေမှာဆိုလို့ရှိရင်လည်းအဲအမိုက်ပုံဆိုတဲ့နေရာမျိုးတွေမှာ plastic တွေကအငြင်းအံပွားနေတာလေးရှိတယ်နောက်မြစ်ပေးတွေချောင်းပေးတွေဆိုလို့ရှိရင်လည်းဒါ plastic တွေအမိုက်တွေပြရမယ့်နေရာလို့ပဲလူတွေကခံယူထားကြတာရှိတယ်အဲကိုနာလေးတန်ရှင်ပြီးရောပေါ့နော်တော်တော်များများတော့ကိုအင်းရှိရမြောင်းနေမှာအစအာရေစီးတဲ့မြောင်းနေမှာအစအကုန်လုံးပြစ်ကြအများတယ်ပေါ့ဟိုငါလက်ကကြွရင်ပြီးရောဆိုတဲ့ဟာမျိုးပေါ့နော်အော်ဒီလိုမျိုးယူဆတာရှိတယ်အဲ့တော့ plastic သုံးဆွဲမှုနဲ့ပတ်သက်ရင်တော့အော်ဒီလိုမျိုးအလေးချင်တွေကိုကျွန်တော်တို့ပြုစုပြောင်းထောင်ဖို့တော့လိုပါသေးတယ်
အမေရိကန်ပြည်ထောင်စုမှာသဘာဝပတ်ဝန်းကျင်ရေးရာမဟာရန်တက်နေပြီးတော့ကုလသမဂ္ဂလူငယ်စကားဝိုင်းနေမှာပါဝင်လှုပ်ရှားနေတဲ့သဘာဝပတ်ဝန်းကျင်ရေးတက်ကြွသူကိုဟိန်းထက်ဦးကလည်းမြန်မာနိုင်ငံတွင်းကပလတ်စတစ်အမိုက်ပြဿနာကိုလူငယ်တွေရဲ့အားနဲ့ဖြေရှင်းပေးဖို့ဆန္ဒရှိနေတာပ
ါ။ဒီကရပိုင်းတွေနေဖတ်တယ်ဆိုလို့ရှိရင်ဥမာအဖြစ်ကနေဒါပိုလန်အပရိတန်လိုနိုင်ငံတွေကပလတ်စတစ်အမိုက်တွေအခုရင်းမြို့ကကျွန်တော်တို့အမလူတန်းစားရနေတဲ့နေရာမှာလာဆုံးပြစ်တဲ့ဟာမျိုးတွေဖြစ်နေတယ်။ဂျားရဲမှာဒီအမိုက်တွေကိုနိုင်ငံခြားကနေပြီးတော့တင်ပို့လိုက်တဲ့လက်ခံတယ်ဆိုတဲ့နေရာမှာဂျားရဲမှာအဲ့ process အတွင်းမှာဟိုအကျိုးရရယူနေတဲ့လူတန်းစားတရက်ကရှိနေတယ်ဗျ။ plastic တွေတန်နဲ့ချီလာပြစ်သွားတာခံရတော့ဟိုပြည်တွင်းကနေနေတဲ့တာမန်လက်လုံးလူများစားဒီလိုပါပေါ့။အဲ့တော့ဒီလူတွေရဲ့အခွင့်အရေးဒီလူတွေဒီလိုမျိုးဒုက္ခတွေချက်မခံရအောင်ကျွန်တော်တို့လူငယ်တွေကဥဆောင်ပြီးတော့တခြားတိတ်တဲ့ပညာရှင်တွေလည်းပါဝင်ပြီးတော့ပြုလုပ်တဲ့လူမြင်နေကြဒီပြဿနာတွေကိုနည်းနည်းရက်စီရှင်နေက
ြဒေသအာဏာပိုင်တွေနဲ့လူမှုအတိုင်းဝိုင်းရဲ့သဘာဝပတ်ဝန်းကျင်အရေးလှုပ်ရှားမှုတွေမှာတတက်တအားပါဝင်ပံ့ပိုးကူညီနေတဲ့ကရင်သဘာဝပတ်ဝန်းကျင်အဖွဲ့ကီဆန်ကလှုပ်ရှားတဲ့ကြွသူမန်ဒီကတော့ VOA ကိုအခုလိုပြောပါတယ
်ဒီတိုင်းသားတွေအတွက်အထူးသဖြင့်ကျမတို့ဒီကရင်တိုင်းသားတွေအတွက်ကတော့နေ့တိုင်းကတော့ဒီကဘာမြို့ကြီးနေပဲပေါ့နော်ဘာလို့လဲဆိုတော့ကျမတို့ဒီအပေါ်မှာအသက်ရှင်နေရတယ်သွားလာနေထိုင်တယ်စားတောက်ကြတယ်ဆိုတော့နေ့တိုင်းကတော့ကဘာမြို့နေပဲဒီနှစ်မှာတော့ဟိုအခြေအနေရပေါ့လေဆိုတော့ဟိုလုံလို့တော့အဆင်မပြေတဲ့အပိုင်းတွေတော့ရှိတယ်ဒါပေမဲ့လည်းဒီ22ရက်မဟုတ်ပဲနဲ့တခြားသောနေ့တွေမှာကျမတို့ပွဲတွေတော့ရှိပါတယ်ကျမတို့နေထိုင်တဲ့ဒေသကျမတို့နေထိုင်တဲ့ဒီကမ္ဘာမြေကြီးပေါ့နော်အတိအကျတော့ကမ္ဘာမြေဆိုလိုရတဲ့ကရင်ဒေသပေါ့နော်ကရင်ဒေသအဝန်းဝိုင်းထဲမှာနေမြေအေဂျင့်နေတွေကမ္ဘာမြေအေဂျင့်နေတွေကတော့ကျမတို့ပြည်သူတွေတော့ဟိုဒီအေဂျင့်မှုကအရေးအကြီးဆုံးပဲပေါ့လေအခုကတော့ကျမတို့နေမြေမှာမအေဂျင့်နေဘူးခိခိုက်မှုတွေများစွာရှိတယ်ပေါ့လေဆိုတော့ကျမတို့မျှော်လင့်နေတာကကျမတို့နေတဲ့နေရာလေးကအေးချမ်းဖို့ဖြစ်ဖြစ်ဖို့ပါပဲပေါ့လေ
တဘာဝပဝန်းကျင်နဲ့ပတ်သက်လို့လာစဉ်အွန်လိုင်းဆွေးနွေးပွဲတွေကျင်းပပြီးတော့ပြည်သူတွေကိုအသိပညာဖြန့်ဝေနေတဲ့ရန်ကုန်မြို့က EHS မြန်မာအဖွဲ့ကတော့မြေကမ္ဘာနဲ့အထိမ်းအမှပလတ်စတစ်ညံ့ညမ်းမှုနဲ့ Circular Economy ဆိုတဲ့ထုတ်ကုန်တွေကိုစွန့်မပစ်ပဲပြန်အသုံးပြုနိုင်တဲ့စီးပွားရေးစနစ်အကြောင်းအသိပညာပေးဖို့ပြင်ဆင်နေပါတယ်
EHS မြန်မာစီမံကိန်းတာဝန်ခံမယွန်းနနာခိုင်က VOA ကိုအခုလိုပြောပါရယ် ့ဒီကောင်ကတော့ဒီမှာကတော့ရှိတယ်လို့ပြောရမယ်ဆိုတော့ဘာဖြစ်လဲဆိုတော့အရှင်ကတော့ပုံမှန်လို့ရှိနေတယ်။လာတိုင်းလာတိုင်းမှာဝစီနိုင်လို့ရှိပါတယ်။ဒါပေမဲ့ဒီမှာစက်ပြကားလို့ရှိနေတယ်။ဘာမှတချို့ကကျွန်တော်တို့ဟာဒီတိုင်းရဆက်တဲ့ကြိုးရဲ့ဒီကြောင်းနေတော့ပြတော့သူတို့လုပ်နေတဲ့လုပ်ငန်းခွင်တွေမှာပြန်ပြီးတော့ free training အနေနဲ့အစ်ကလေးရောမလားဆိုတော့ဒီ challenge တွေလေ့ကျင့်နေလို့ရှိရပေါ့နော်။နောက်ပြီးတော့လာတဲ့တဲ့ထဲမှာဆိုလို့ရှိရင်လည်းကျွန်တော်ရေမစတဲ့နဲ့တရှိမှာဒီလုပ်ငန်းခွင်တွေမှာလုပ်ရနေတဲ့ professional တွေအာဒီလူကြီးတိုင်းတွေလည်းပါကြရပေါ့နော်။ဒီမှာကတော့ဒီအခုတော့ပုံမှန်ဆိုလို့ရှိရင်ဒီလူငယ်ရောလူကြီးရောကတော့ပုံစံနဲ့ပတ်သက်ပြီးတော့အရင်ကပေါ့နော်။ဒီလိုဆက်နေကြလာကြရလို့နေနေအဲ့ဒါကြောင့်မှကျွန်တော်လုပ်တဲ့ဒီပြဿနာကိုရှင်းရအောင်လို့ကတော့ဒီအိမ်စိတ်အားဖြစ်ပါတဲ့ဆောင်းလာရောက်ပြီးတော့ဆက်လုပ်တာပါရှင်
ကမ္ဘာပုံနှဲမှုတွေအရှိန်မြင့်လာစေတဲ့ကာဗွန်ဒိုင်အောက်ဆိုက်၊မီသိန်းနဲ့နိုက်ထရိုဂျင်ဓာတ်ငွေတွေ2023ခုနှစ်အတွင်းလေလုထဲစံချိန်တင်တိုးလာနေတဲ့ဆိုတော့စိုးရိမ်စရာအစင်းကစားတက်တရထွက်လာချိန်မှာပဲမြေကမ္ဘာနဲ့ကြာရောက်လာတာပါ။ရန်ကုန်မြို့ကအိမ်ရှင်မတူဖြစ်တဲ့အမစိန်ကတော့လူကျန်းမာရေးကိုအန္တရာယ်ပေးနေတဲ့ပလတ်စတစ်ညဉ့်ညမှုကိုတနိုင်တစ်ပိုင်းတိုက်ဖြတ်ဖို့ဆောင်ရွက်နေသူဖြစ်ပါတယ်
။အရင်ကတော့ကိုကအဲ့လို knowledge တွေမကြည့်တဲ့နေရာမှာတော့ plastic ကတော့ဒါအရွယ်တကူထုတ်တယ်ပေါ့လေ။ဒါတဖြည်းဖြည်းနဲ့ပြီးလာတဲ့အချိန်မှာပုံစက်ကူအစားထိုးပေါ့နော်။ဒီကဘာမီဒီတော့ဖြည့်စည်းတွေနဲ့အရာဝတ္ထုလေးတွေကိုအစားထိုးသုံးမယ်ဆိုလို့ရှိရင်ဖြင်းပြီးမလို့ခံစားရ။နောက်တစ်ခုပေါ့နော်။အတိအကျအချွတ်အိတ်ပေါ့။လမ်းမှာဝယ်ထားတဲ့မုံအပူတွေပေါ့လေ။အဲဒီကဒီမှာရေရဆိုလို့ရှိရင်အလုံးမုံလေးများလေးဘိန်းမုံလေးတွေအဲ့လိုမျိုးအဲ့ plastic နဲ့အရင်ကမသိဘူးဖက်ကနေထည့်လိုက်တာတော့ဘာဒီ plasticແລະဒီအပူနဲ့တွေ့လို့ရှိရင်ကင်ဆာကိုအားပေးတယ်ဘာလို့ဖျက်ရတဲ့ခါကျတော့ကိုယ်ကလေးကြောက်တယ်လေအခုထိလည်းတို့တွေကပတ်စိတ်နဲ့အပူကိုထည့်နေလို့မယ်ဒီအပူကိုအဲ့အလိုမျိုးပေါ့အစားအသောက်အပူကိုအားမျိုးကိုထည့်နေလို့မယ်ဒါပေမဲ့အဲ့ဒါကြီးကိုကျော်လွှားနိုင်လားဆိုကိုယ်လည်းကိုယ်ကမကျော်လွှားနိုင်ဘူးဒီဘာနေကြီးတွေ့ဟိုလုံးဝ toxic ဖြစ်တယ်ဆိုတဲ့အနေနဲ့ကိုယ်ကလည်းနေရှိရနေဦးဆောင်ပြီးတော့မှဒီပလတ်စတစ်ကိုစနစ်တကျအဆုံးပြစ်ဖို့ပေါ့နော်အမှတ်ဆုံးရှိနေတဲ့ကျွန်တော်လည်းပြစ်ဖို့ရေကြောက်ရမယ်ပြီးတော့ပလတ်စတစ်နဲ့ဒီလိုရတဲ့အခါအပူကြီးထည့်တဲ့အခါမျိုးမလုပ်ဘဲနဲ့ကိုအရင်ချင်းနဲ့ကိုတရားပေါ့နော်လို့ရှိရင်ကိုအရင်ချင်းအောင်ကြည့်သွားပေါ့နော်အဲအဲ့လိုမျိုးလေးအရှင်မချင်းချင်းလက်ဆင့်ကအတူတူချင်းပါလေ
စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်တဘာဝပဝန်းကျင်အရေးလှုပ်ရှားမှုတွေလည်းလုံးဝနေပါပြတ်ကွဲကုန်ဝင်မဲ့မဆိုင်တို့လိုအရှင်မတွေကတော့ကိုနီကိုဟာနဲ့တနိုင်တပိုင်းလောက်ကိုင်းနေသူတွေလည်းရှိပါတယ်ကဘာတော်ကမြေကဘာနေလှုပ်ရှားမှုတွေထက်မှာတဘာဝပဝန်းကျင်ထိုင်ထိုင်ရေးလမ်းလျှောက်ချီတက်တာတစ်ပင်တွေစိုက်တာအွန်လိုင်းဆွေးနွေးပွဲတွေကျင်းပတာကန့်ချီရီကအမိုက်တွေကိုစူပောင်းရှင်းလင်းတာအပြင်ပျော်ပွဲရှင်ပွဲတွေနဲ့အသိပညာပေးလှူရှာမှုတွေဆောင်ရွက်တာမျိုးအထိပါဝင်ပါတယ်။တဘာဝပဝန်ကျင်ရေးလှူရှာမှုတွေမှာကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းတတ်နိုင်တဲ့နီလနဲ့ပူပေါင်းပါဝင်နိုင်တယ်လို့တက်ကြွလှူရှာသူတွေကအကြံပြုပါတယ်။ပြန်ပြည့်မြဲစွာရင်ပြောင်းလဲသုံးဆွဲတာ၊လျင်းနဲ့ခီးသွွာလာမှုလျှော့ချတာ၊အသားငါးနဲ့နှုတ်ထွက်ပစ္စည်းလျှော့စားတာမျိုးဟာလည်းတဘာဝပဝန်ကျင်ကိုအထောက်အကူပြုရောက်တယ်လို့အကြံပြုထားကြတာဖြစ်ပါတယ်။ကျမနင်္ဂလာပ
ါတရင်နေတဲ့ကတူတာအစီအစဉ်ကိုစစ်ပါအောင်မယ် UNSC လို့အတူကောက်ပြောဆိုတဲ့ UN Security Council ကုလသမဂ္ဂလုံခြုံရေးကောင်စီဟာကမ္ဘာနိုင်ငံတွေမှာမတိမငြိမ်ဖြစ်လာတဲ့အခါအရေးပါတဲ့နိုင်ငံတကာဆိုင်ရာအဖွဲ့အစည်းတစ်ခုဖြစ်ပါတယ်ဒီအကြောင်းမညွညွလင်ကပြောပြထားပါတယ်
ကမ္ဘာပေါ်မှာရှိနေကြတဲ့နိုင်ငံတစ်ခုနဲ့တစ်ခုအကြားဒါမှမဟုတ်နိုင်ငံတစ်ခုရဲ့ပြည်တွင်းမှာပဲစိုးဝါပြင်းထန်တဲ့ပဋိပက္ခတွေအငင်းပွားမှုတွေအကြမ်းဖက်မှုတွေဖြစ်လာတဲ့အခါကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အခမ်းကဏ္ဍကပါဝင်လာရတတ်ပါတယ် UNSC လို့အတူကောက်ခေါ်ဆိုအသုံးများတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဟာကမ္ဘာကုလသမဂ္ဂရဲ့အဓိကအစိတ်အပိုင်းရန်ညားကြီး6ခုတွေကအရေးပါဆုံးရန်ညားကြီးတစ်ခုဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီဟာနိုင်ငံတကာမှာငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်ထိန်းသိမ်းပေးဖို့တနိုင်ငံနဲ့တနိုင်ငံအကြားမိတ်ဆွေတွေအဖြစ်တင့်တင့်မြတ်မြတ်ဆက်ဆံနိုင်ရေးအတွက်ကြေကြေပြန့်ပြန့်လှုပ်ဆောင်ပေးဖို့နိုင်ငံတကာမှာဖြစ်ပွားနေတဲ့ပြဿနာတွေကိုပူးပေါင်းပါဝင်ဖြေရှင်းပေးဖို့နဲ့လူအခွင့်အရေးတွေကိုလေးစားလိုက်နာလာအောင်တိုက်တွန်းနှိုးဆော်ဆောင်ရွက်ဖို့ဆိုတဲ့ကုလသမဂ္ဂရဲ့ပြဋ္ဌာန်းထားတဲ့ပြဋ္ဌာန်းချက်တွေအပေါ်အခြေခံပြီးတော့တာဝန်ယူရတဲ့အခမ်းကဏ္ဍကနေပါဝင်ရပါတယ်။
ဆက်ဖို့ထူထန်တဲ့正确方向
လုံချိုကြီးကောင်စီအနေနဲ့ဒီလိုလုပ်ငန်းတွေဆောင်ရွက်တဲ့အခါပထမဆုံးအနေနဲ့သဘောတူညီချက်တွေအတွေ့စီမင်းစည်းကမ်းတွေချမှတ်ရတာတချို့အရေးကိစ္စတွေမှာတော့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်ပြီးဖြန့်ဖြေးပေးရတာအဖွဲ့အစည်းတွေဖွဲ့စည်းပြီးညှိနှိုင်းမှုတွေလုပ်ပေးရတာလုံချိုကြီးကောင်စီရဲ့အထူးတန်တမန်တွေခန့်အပ်တာအပြင်စီးပွားရေးအရာတန်းခတ်အရေးယူတာလက်နက်ရောင်းချမှုပိတ်ပင်တာဘာနာရေးအရာထိန်းချုပ်အရေးယူတာတန်ငင်းတမန်ကင်းဆောင်ရွက်မှုတွေရပ်ဆိုင်းတာနဲ့အပြာရောင်အုပ်ထုပ်ဆောင်ထားတဲ့ငြိမ်းချမ်းရေးတပ်သားတွေဆီလွတ်ပြီးစစ်ရေးအရာလိုအပ်သလိုဆောင်ရွက်တာစတဲ့လုပ်ပိုင်ခွင့်တွေရှိပါတယ်လုံချိုကြီးကောင်စီရဲ့ပထမဆုံးဆွေးနွေးပွဲကို1946ခုနှစ်ဇန်နဝါရီလ18ရက်နေ့ကအင်္ဂလန်ဝက်စ်မင်စတာမှာရှိတဲ့ Church House မှာစတင်ကျင်းပခဲ့ပြီးနောက်ပိုင်းမှာတော့ American ပြည်အောင်စု New York မြို့ကကုလသမဂ္ဂရုံးချုပ်မှာအမြဲတမ်းရုံးဖွင့်ခဲ့ပြီးတွေ့ဆုံဆွေးနွေးမှုတွေပြုလုပ်ကြပါတယ်။ဒါ့အပြင်နိုင်ငံတချို့မှာလည်းလိုအပ်တဲ့အခါသွားရောက်ပြီးတော့စီဝေးတွေ့ဆုံမှုတွေပြုလုပ်ကြပါလုံချုံရင်ကောင်စီအနေနဲ့တွေ့ဆုံဆွေးနွေးစည်းဝေးတာတွေအတွက်အချိန်သတ်မှတ်ကန့်သတ်ထားတာမရှိဘဲအရေးပေါ်အခြေအနေတွေအရာလိုအပ်ရင်လိုအပ်သလိုနေညာမရွေးအချိန်ခါမရွေးဆွေးနွေးတွေ့ဆုံမှုတွေပြုလုပ်ကြပါတယ်။လုံချုံရင်ကောင်စီမှာအမြဲတမ်းအဖွဲ့ဝင်၅နိုင်ငံနဲ့အမြဲတမ်းအဖွဲ့ဝင်မဟုတ်တဲ့အဖွဲ့ဝင်နိုင်ငံ၁၀နိုင်ငံစုစုပေါင်း၁၅နိုင်ငံရှိပါတယ်။အမြဲတမ်းအဖွဲ့ဝင်နိုင်ငံတွေကတော့ American ပြည်အောင်စု, United Kingdom, Russia, ပြင်သစ်နဲ့တရုတ်နိုင်ငံတွေဖြစ်ပါတယ်။အလှည့်ကျအဖွဲ့ဝင်10နိုင်ငံကိုတော့ကုလသမဂ္ဂရဲ့အထွေထွေညီလာခံမှရွေးချယ်ပြီးသက်တမ်းက2နှစ်ရှိပါတယ်။အခုလောလောဆယ်ရွေးချယ်ထားတဲ့အမြဲတမ်းအဖွဲ့ဝင်မဟုတ်တဲ့နိုင်ငံ10နိုင်ငံကတော့ Algeria, Ecuador, Guyana, Japan, Malta, Mozambique, South Korea,Sierra Leone, Slovenia နဲ့ Switzerland နိုင်ငံတွေဖြစ်ပါတယ်။လုံချုံရေးကောင်စီရဲ့တဘာပတိနေရာကိုတော့အမြဲတမ်းအဖွဲ့ဝင်၅နိုင်ငံ၊အမြဲတမ်းအဖွဲ့ဝင်မဟုတ်တဲ့10နိုင်ငံ၊စုစုပေါင်းအဲဒီ15နိုင်ငံကအင်္ဂလိပ်အခရာအစဉ်တိုင်းအလှည့်ကျတလတီတီတာဝန်ယူရတာဖြစ်ပါတယ်။အခု AP လာအတွက် Malta နိုင်ငံကတာဝန်ယူထားပြီးရှေ့လာမယ့်မေလမှာတော့ Mozambique နိုင်ငံကတာဝန်ယူရမှာဖြစ်ပါတယ်။အစည်းအဝေးဆုံးဖြတ်ချက်တွေကိုနောက်ဆုံးအတည်ပြုဖို့အတွက်မဲခွဲဆုံးဖြတ်ကြရပြီးအဖွဲ့ဝင်15နိုင်ငံထဲက9နိုင်ငံကသဘောတူထောက်ခံမဲပြီးခဲ့ရင်ဆုံးဖြတ်ချက်တွေကိုအတည်ပြုနိုင်ပါတယ်။ဒါပေမဲ့အမြဲတမ်းအဖွဲ့ဝင်နိုင်ငံတစ်ခုကသဘောမတူကန့်ကွက်ခဲ့ရင်တော့ဆုံးဖြတ်ချက်တွေကိုအတည်ပြုလို့မရတော့ပါဘူး။ကုလသမဂ္ဂလုံခြုံရေးကောင်စီဟာ1966ခုနှစ်ကစပြီးနိုင်ငံတကာကအာဏာရှင်အစိုးရပေါင်း30ကိုအရေးယူတံခတ်မှုတွေပြုလုပ်ထားပြီးဖြစ်ပါတယ်။လက်ရှိမြမအရေးနဲ့ပတ်သက်လို့တော့လုံခြုံရေးကောင်စီရဲ့လုပ်ငန်းစဉ်တွေမှာအကြိမ်20နီးပါးထည့်သွင်းဆွေးနွေးမှုတွေပြုလုပ်ခဲ့ပြီး၈ကြိမ်ထက်မနည်းလေမြမအရေးသီးသန့်ဆွေးနွေးဆောင်ရွက်မှုတွေပြုလုပ်ထားပြီးဖြစ်ပါရဲ့ရှင်။
VOA ရဲ့တနင်္ဂနွေနေ့နေ့မနေ့ပတ်အတန်းတွင်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါ။တော်တာရှင်နေအနေနဲ့ VOA ကိုစာရေးသားဆက်သွယ်လေရဲဆင်ဝင်တော့ burmese@voanews.com email လိပ်စာကိုစာရေးသားဆက်သွယ်နိုင်ပါတယ်။အခုဆက်လက်ပြီးတော့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါောင်းမယ်။ထိုင်းမြန်မာနယ်စပ်မြောက်ရီမြို့မှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ထိုင်းဘက်ချမ်းမှာနေဇာလုံချုံရေးတိုးမြင့်ချထားပြီးထိုင်းဝန်ကြီးချုပ်ကလည်းအခြေအနေအမျိုးမျိုးအတွက်ပြင်ဆင်ထားဖို့အမိန့်ပေးထားပါတယ်။မြန်မာနိုင်ငံအခြေအနေကိုအနီးကစောင့်ကြည့်နေပြီးထောင်ထဲချတဲ့အရာသားတွေထိုင်းဘက်ကိုပြေးလာနေတာကြောင့်လူသားချင်းစာနာမှုအကူအညီတွေပေးဖို့လည်းပြင်ဆင်ထားတယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ဟာလာမယ့်သတင်းပတ်အတွင်းတရုတ်ပြည်ခရီးစဉ်မှာမြန်မာအရေးထက်သွင်းဆွေးနွေးဖို့ရှိတယ်လို့အမေရိကန်အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဒုတိယမြောက်ခီးစဉ်ဖြစ်ပြီးဧပြီလ24ရက်နေ့မှာစတင်မဲ့3ရက်ကြာခီးစဉ်အတွင်းမှာတရုတ်အကြီးတန်းအရာရှိတွေနဲ့တွေ့ဆုံဖို့ရှိပါတယ်။ဒီခီးစဉ်ဟာတရုတ်နယ်စပ်အပါအဝင်နယ်စပ်တွေမှာစစ်ကောင်စီတပ်တွေနဲ့တော်လှန်ရေးအင်အားစုတွေတိုက်ပွဲတွေပြင်းထန်ချိန်တွေနဲ့တိုက်ဆိုင်နေပါတယ်။ဂါဇာကမ်းမြောင်ဒေသကရာဖာမြို့ကိုတောက်ကြနေနောက်ပိုင်းမှာအစ္စရေးကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်ကလေး6ဦးအပါအဝင်9ဦးသေဆုံးခဲ့တယ်လို့စစ်ရုံးတာဝန်ရှိသူတွေကစနေနေ့မှာထုတ်ပြန်ပါတယ်။သတင်းအချင်းချုပ်တွေကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့အတန်းလွင့်စီစဉ်တွေကိုထုတ်လုပ်နိုင်ဖို့တောင်းဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်မျိုးကကိုညာဝင်းအောင်ဖြစ်ပါတယ်ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ကျွန်တော်ကတော့အစီအစဉ်မှုတောင်းဝန်ယူခဲ့သူဆိုမိုးကျော်ဖြစ်ပါတယ်ကျွန်တော်ရဲ့အတန်းလွင့်စီစဉ်တွေလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်ခင်ဗျာ